Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောသားရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ2020ခုနှစ်ဩဂုတ်လ14ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပါရှင်။ကျမနင်္ဂလာပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါအမေရိကန်ပြည်တော်စုမှာ COVID-19 ရောဂါကြောင့်တရရတဲ့သေဆုံးသူအများဆုံးအဖြစ်နဲ့ကြုံခဲ့ရပြီးတဲ့နောက်လက်ရှိအခြေအနေဟာကျဉ်းနှံအားရစရာရှိကြောင်းအမေရိကန်ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကပြောလိုက်ပါတယ
် We certainly are not where I hope we would be. We are in the middle
ကျွန်တော်တို့မြန်မာထားတဲ့အခြေအနေမျိုးမရောက်သေးပါဘူး။တမိုင်းတလျှောက်ဆိုးဝါးလာတဲ့ကာယောဂါပေကြီးထံမှရောက်နေတော့မှဆိုပြီးတော့ဒေါက်တာဖောက်ချီကပြောဆိုသွားတာပါ။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့မေလအနောက်ပိုင်းကစလို့တရက်ထဲသေဆုံးသူအများဆုံးအဖြစ်နဲ့1500ဝန်းကျင်ထိပုံထူးနေမှာစံချိန်တင်ရောက်ရှိလာပြီးနောက်တနေ့မှာပဲ National Geographic ဆွေးနွေးပွဲမှာပြောဆိုရလဲဖြစ်ပါတယ်။ဒီသတင်းမှအတွင်းကာယောဂါအခြေအနေတိုးတက်ကောင်းမွန်လာဖို့မျှော်မှန်းထားပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့ပေမဲ့ဒေါက်တာဖောက်ချီကတော့ဗဟိုနဲ့ပြည်နယ်အစိုးရပူးပေါင်းဆောင်ရွက်ခြင်းမရှိရင်ပိုကူးခံရသူတိုးလာလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။တချို့ပြည်နယ်မှာလူကြားတဲ့နှာခေါင်းဆီမတက်မနေရအမိန်နဲ့ကာယောဂါကန့်သတ်ချက်တွေချမှတ်ထားပေမဲ့တချို့ပြည်နယ်တွေကတော့အလားတူသတ်မှတ်ချက်တွေမရှိဘဲလူစုလူဝေးကန့်သတ်ချက်တွေကိုပါဖြေလျှော့ပေးလာနေတာပါ။လက်ရှိအချိန်ထိအမေရိကန်မှာပိုကူးခံရသူ 9.2 တန်းကျော်နဲ့သေဆုံးသူက 36,000 ကျော်ရှိနေပြီးကမ္ဘာမှာပိုကူးဆက်မှုရောသေဆုံးသူမှာအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တောက်ကြနေတဲ့ရက်ထဲသေဆုံးသူ 1,009 ဦးရှိတဲ့အတွက်ကမ္ဘာမှာသေဆုံးသူအများဆုံးစတုတ်ထမြောက်နိုင်ငံဖြစ်လာပါတယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကတော့သေဆုံးသူအများဆုံးရှိတဲ့ထိပ်က3နိုင်ငံမှာတောက်ကြတရက်ထဲပုဂ္ဂိုလ်ခံရသူ 64,500 ကျော်ရှိတဲ့အတွက်လဲအိန္ဒိယမှာပုဂ္ဂိုလ်ခံရသူစုစုပေါင်း 2.4 တန်းကျော်သွားပါပြီ။ပုဂ္ဂိုလ်ခံရသူအနေနဲ့ဆိုရင်တော့အမေရိကန်နဲ့ဘရာဇီးပြီးရင်အိန္ဒိယကတတိယအများဆုံးပါ။အိန္ဒိယကပုဂ္ဂိုလ်ခံရသူ 90 ရာခိုင်နှုန်းကျော်ကတော့တက်တာပြောက်ခွင်သွားပါပြီ။ကာယောဂါကန့်သတ်ချက်တွေဖြေလျှော့ပြီးတော့လုပ်ငန်းတွေပြန်ဖွင့်ခွင့်ပြုလိုက်တဲ့အချိန်မှာပုဂ္ဂိုလ်ဆက်မှုတရှိန်ထိုးမြင့်တက်လာတာဖြစ်ပါတယ်။မြေအောက်ရထားလိုက်တွေကျောင်းတွေနဲ့ရုပ်ရှင်ယုံတွေကိုတော့ပိတ်ထားပါသေးတယ်။အာရှပစိဖိတ်နိုင်ငံတွေထဲမှာဆိုရင်တော့တောင်ကိုရီးယားမှာတရက်ထဲအများဆုံးပိုကူခံရသူ103ဦးတွေ့ရှိခဲ့ပါတယ်။အများစုကတော့ဆိုးလ်မျိုးကဖြစ်တာကြောင့်အနီးတစ်ဝိုက်ကခရီးယန်ဖျားကျောင်းတွေကိုအုပ်ချုပ်ရင်မှုကနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားမှာခရီးယန်ဖျားကျောင်းတွေကလည်းအဓိကပိုကူဆက်နေတာပါ။နယူးဇီလန်နိုင်ငံမှာတော့3လကျော်အတွင်းပြည်တွင်းပိုကူခံရသူ30ကျော်ထိပြန်တွေ့လာတဲ့အတွက်အော့ကလန်မြို့မှာချမှတ်ထားတဲ့တောလာကန်တမိုရီကိုနောက်ထပ် 12 ရက်တိုးလိုက်ပါတယ်။ဟောင်ကောင်မှာတော့မနေ့ကပိုကူသူအသစ်69နဲ့တိတ်ဆုံးသူက3ဦးရှိခဲ့တာပါဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ပိုကူသူ6200ကျော်တိုးလာတာကြောင့်စုစုပေါင်း 35,000 ကျော်ရှိကြောင်းအစိုးရကထုတ်ပြန်ထားပါတယ်အင်ဒိုနီးရှားမှာတော့ဒီကနေ့ပိုကူခံရသူ 2,300 ကျော်နဲ့တိတ်ဆုံးသူက53ဦးရှိတဲ့အကြောင်း COVID-19 ကန့်တွဲထိန်းချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားနိုင်ငံမှာအကြီးအကျယ်ရေးကြီးနေတာကြောင့်လူ22ဦးထပ်မံတေဆုံးပြီးတော့နောက်ထပ်လူ4ဦးပျောက်ဆုံးနေတယ်လို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့နဲ့လာချန်ကြီးအဖွဲ့ IFRC ကပြောပါရယ်မြောက်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားဖော်ပြထားတဲ့ IFRC ရဲ့ကြေညာချက်မှာတော့ရေကြီးရေရှမ်းမှုကြောင့်သီးနှံဆိုင်ခင်အတော်များများလည်းပျက်စီးသွားတယ်လို့ဆိုပါရယ်ဒီဖြစ်ရကြောင့်ကာလာတာရှိစားနပ်ရိက္ခာရှားပါမှုနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးပိုပြီးတော့ထိနာစေပါရယ်အစိုးရပိုင်း KCNA သတင်းဌာနကလည်းရေကြီးမှုကြောင့်တည်နှံဆိုင်ခင်ဧကပေါင်းတသိန်းဝန်းကျင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အင်ချီ 18,000 ကျော်ပျက်စီးတာရေဝင်နာတွေဖြစ်ခဲ့တယ်လို့တောက်ကြနေမှာပြောပါရယ်။ကာလန်ရထားလမ်းတွေနဲ့တရာအတော်များများလည်းပြိုကျပျက်စီးခဲ့ရတယ်လို့တိုင်းပြည်စီးပွားရေးလုံခြုံရေးအတော်များများထိခိုက်နေနာခဲ့ရတယ်လို့လည်း KCNA သတင်းကဖော်ပြခဲ့တာပါ။ကိုရီးယားကျွန်းဆွယ်မှာမိုးရွာသည့်ကာလတာမန်ထက်ရက်ကြာရှည်လာပါရယ်။တောင်ကိုရီးယားနိုင်ငံကတချို့ဒေသတွေမှာလက်တလော49ရက်ဆက်တိုက်မိုးမပြတ်ရွာသွန်းခဲ့တာကြောင့်ရေကြီးမြေပြိုပြီးလူသားချင်းနဲ့ချီတိဆုံခဲ့ရပါတယ်။မြောက်ကိုရီးယားနိုင်ငံကတော့အခြေခံအဆောက်အုံမလုံလောက်တာထင်းနဲ့လောက်စားအတွက်အသုံးပြုတာတောင်ယာချက်ထွင်မှုအစ်ပင်တွေမစင်မချင်းခုတ်ယူတာကြောင့်အဆမတန်တိတော်ပြုံတင်နေတဲ့အတွက်ရေဘေးအန္တရာယ်ကိုပိုးပြီးတော့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။စစ်ပွဲကာလအတွင်းဂျပန်တို့ရဲ့လင်းကျွန်းတွေအဖြစ်အသုံးချခံခဲ့ရသူတွေအရင်နဲ့ပတ်သက်လို့အမှန်တကယ်လက်တွေ့ကြတဲ့အဖြစ်တရားရအောင်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။လင်းကျွန်းပြုတ်ခံခဲ့ရသူတွေအတွက်အမတ်တရားနေ့အဖြစ်တမထားတဲ့ဒီကနေ့မှာပဲတောင်ကိုရီးယားသမ္မတမွန်ဂျေအင်ကရုတ်တံမိန့်ခွန်းကနေအဲဒီလိုပြောဆိုခဲ့တာပါ။လင်းကျွန်းတွေအဖြစ်အသုံးချခံခဲ့ရသူတွေဖက်ကဂျင်းနာလက်ခံနိုင်တဲ့အနေအထားရောက်တဲ့အထိအဖြေရှာလုပ်ကင်သွားမယ်လို့လည်းသမ္မတမွန်ကကတိပြုပြောဆိုခဲ့ပါတယ်။ တောင်ကိုရီးယားမှာအောက်တိုဘာ14ရက်နေ့ကိုလိန်ကျုံအဖြစ်အသုံးချခံရသူအမျိုးသမီးများနဲ့အဖြစ်2019ခုနှစ်ဒီဇင်ဘာလမှာတရားဝင်သတ်မှတ်ခဲ့ပြီးနောက်တစ်နေ့ကစလို့တရားဝင်ကျင်းပလာတာဖြစ်ပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေတောက်ကြနေညာပိုင်းသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကဒုသမ္မတလောင်းအဖြစ်ဝင်ရွေးခံဖို့ရှိတဲ့ကာမလာဟဲရစ်ဟာသူ့ကိုမွေးတဲ့အချိန်မှာသူ့မိဘတွေရဲ့လူမှုဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးတော့မေးခွန်းနေကြောင်းဒုသမ္မတအဖြစ်နဲ့တရားဝင်ဝင်ရွေးခံလို့ရကြမှာရမှာဆိုပြီးလူမှုကွန်ရက်တွေမှာမဟုတ်မမှန်ပြောဆိုနေတာတွေကိုပယ်ချဖို့သမ္မတထရမ့်ကလက်မခံသေးပဲဖြစ်နေပါတယ်။VOA ကမေးမြန်းရမှာတော့သူမအနေနဲ့ဒုသမရဖြစ်လာဖို့အတွက်အခြေခံလိုအပ်ချက်တွေမပြည့်မိဘူးဆိုတာတွေကိုဒီနေ့ကြားခဲ့ရတယ်လို့သမရထရမ့်ကပြန်လည်ဖြေကြားခဲ့ပါတယ်။ကမလာဟဲရစ်စ်ဟာကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့မှာမွေးဖွားခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပညာရှင်တွေနဲ့တရားရုံးချုပ်ရဲ့ CN ထုံးတွေမှာတော့အမေရိကန်မှာမွေးတဲ့သူဘယ်သူမှဆိုအမေရိကန်နိုင်ငံသားဖြစ်ပြီးအမေရိကန်နိုင်ငံသားတိုင်းဟာလည်းသမရနဲ့ဒုသမရအဖြစ်အရွေးခံဖို့အရေးချင်းပြည့်မိသူတွေဖြစ်တယ်ဆိုပြီးတော့အချင်းတော်ကြာကလေးကဖော်ပြလာခဲ့တာဖြစ်ပါတယ်။ဂျော့ချောင်းတက်ကသူဥပဒေဌာနကပေါမောက်ခဂျော့ရှက်ဖတ်စ်ကလည်းကမ်လာဟဲရစ်ဆာအမေရိကန်မှာမွေးပြီးတော့ဒုသမရဖြစ်ဖို့အရေးချင်းပြည့်မိပြီးဖြစ်ခွင့်ရှိတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။အယ်ကိုင်ဒါနဲ့ IS အစွန်းရောက်တွေပါဝင်အကြမ်းဖက်အဖွဲ့တော်များကိုငွေကြေးထောက်ပံ့နေသူတွေရဲ့ digital ငွေကြေးအကောင့်တွေကိုအမေရိကန်ဆိုရကဖျက်သိမ်းလိုက်တယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကခြားသောရေးနေမှာပြောလိုက်ပါတယ်။ဒါဟာအမေရိကန်အစိုးရအနေနဲ့ကျန်းဖက်ဝါဒနဲ့ဆက်ဆက်တဲ့ digital ငွေကြေးကိုအများဆုံးဖမ်းယူသိမ်းဆည်းတာဖြစ်တယ်လို့ပြည်ရေးဌာနရဲ့ကြီးညာချက်ထဲမှာပြောထားပါတယ်။အခုလိုဒေါ်လာတန်ပေါင်းများစွာဖမ်းဆီးသိမ်းယူမှုအတွင်းရာသွမှုလုပ်ငန်းတွေကိုကျူးလွန်တဲ့သူတွေနဲ့ဆက်ဆက်နေတဲ့ digital ငွေကြေးအကောင့်300 internet website 4ခုနဲ့ Facebook အကောင့်4ခုတို့ထိခိုက်ပျက်စီးသွားတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့ရန်သူတွေဟာသူတို့ရဲ့မကောင်းတဲ့အကြမ်းဖက်လုပ်ငန်းစဉ်တွေကိုလုပ်ဖို့ခင်မီနီးပညာတွေလူမှုကွန်ရက်မီဒီယာတွေနဲ့ digital ငွေကြေးတွေကိုအသုံးပြုနေကြတယ်ဆိုတာဘယ်သူမှမအံ့ဩသင့်ဘူးလို့ American ရှေ့တွေချုပ် William Barr ကကြီးညာချက်ထဲမှာပြောထားပါတယ်။ရပ်ဖတ်သမားတွေရဲ့ဗဏ္ဍာရေးလှုပ်ရှားမှုတွေကိုစုံစမ်းစစ်ဆေးတဲ့အထက်မှာတရားရေးဌာနအပြင်ပြည်ရွက်ခွန်ဌာနမိမိလုံခြုံရေးဝန်ကြီးဌာနပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI နဲ့တခြားဌာနတွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတရုတ်ဘာသာစကားနဲ့ယဉ်ကျေးမှုတွေကိုလေ့လာသင်ယူနိုင်တဲ့ Confucius ပညာရေးစင်တာတွေကိုစီမံခန့်ခွဲနေတဲ့ဌာနကိုတရုတ်ကွန်မြူနတီပါတီရဲ့နိုင်ငံခြားရေးလုပ်ငန်းစဉ်တွေအဖြစ်မှတ်ပုံတင်ဖို့အမေရိကန်ကကြာသပတေးမှာကြေညာလိုက်ပါတယ်။ Confucius ပညာရေးဌာနရဲ့တရုတ်ဘာသာစကားသင်တန်းတွေဟာအမေရိကန်မှာဩဇာလွှမ်းမိုးရေးနဲ့ဝါရဖြန့်ကျေးလုပ်ငန်းတွေကိုခြေခြေပြန့်ပြန့်လှုပ်ဆောင်နေတာရဲ့အစိတ်ပိုင်းတွေဖြစ်တယ်လို့လည်းဆွတ်ဆွတ်ပြောဆိုပါတယ်။တရုတ်နိုင်ငံဟာအမေရိကန်ကဖွင့်ပေးထားတာကိုအခွင့်အရေးယူပြီးအမေရိကန်တက္ကသိုလ်တွေနဲ့အခြေခံပညာကျောင်းတွေမှာဝါရဖြန့်ချီမှုတွေကိုငွေကြေးအင်အားကောင်းကောင်းနဲ့အကြီးအကျယ်လှုပ်ဆောင်နေပြီးတော့ဒီနိုင်ငံကလုပ်ငန်းစဉ်တွေကိုဩဇာလွှမ်းမိုးနိုင်ဖို့လှုပ်ဆောင်နေတယ်လို့နိုင်ငံသားဝန်ကြီးပွန်ပီယိုကဂျာကာပရီနီကကြေညာချက်မှာပြောပါတယ်။ဂွာဒဝမ်မှာလူကြိုက်များတဲ့တရုတ်နိုင်ငံက TikTok software နဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်ကြားအခြေတင်တင်းမာမှုတွေဖြစ်ပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကိုရိုနာဗိုင်းရပ်စ်အရေးကိစ္စဟောင်ကောင်ကနိုင်ငံသားလွတ်လပ်ခွင့်နဲ့တောင်တရုတ်ပင်လယ်အတွင်းအချုပ်ချာအာဏာထိပါမှုနဲ့ကုန်သွယ်ရေးကိစ္စတွေကြောင့်ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတင်းမာမှုတွေဖြစ်ပွားခဲ့ပါတယ်။တရုတ်နိုင်ငံကထောက်လိုက်တဲ့ရှိုးတွေဟာအထူးသဖြင့်တက္ကသိုလ်တွေမှာအမေရိကန်ရဲ့ကုန်သွယ်ရေးနဲ့စီးရေးရှုဝတ်ချက်တွေကိုခိုးယူဖို့ကြိုးပမ်းနေတာတွေကိုပို့ပြီးတော့လှုပ်လာနေတယ်လို့အမေရိကန်အာဏာပိုင်တွေကသတိပေးထားပါတယ်။တရုတ်နိုင်ငံဟာအမေရိကန်မှာ Confucius ကျောင်းပေါင်း85ကျောင်းဖွင့်ထားပြီးတော့ဒီထဲက65ခုကအမေရိကန်တက္ကသိုလ်တွေအတွင်းမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ရဲ့ကမ္ဘာသတင်းမီဒီယာဌာန USAGM အကြီးအကဲ Michael Pike ကဌာနရဲ့ထိပ်တန်းတာဝန်ရှိသူအများပြားကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာတာဝန်ကနေဖယ်ရှားလိုက်ပြီးတော့ဒီထဲက2ယောက်ကတော့အခုလိုလုံးရဟာလက်တုံ့ပြန်တဲ့အနေနဲ့လုပ်တာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Political နဲ့ New York Post သတင်းစာတွေကိုဖိပို့လိုက်တဲ့ဂျင်ညာချက်ထဲမှာတော့မကြာခင်ကပြန်လည်30ချက်တွေထဲမှာ VOA ပါဝင် USAGM ရဲ့သတင်းဌာန5ခုမှာနိုင်ငံသားနဲ့ခြားသတင်းတောက်တွေကိုအလုတ်ခန့်တဲ့နေရာမှာရော်ရဲမှုတွေရှိနေတာကိုတွေ့ရပြီးတဲ့နောက်ဌာနတွင်းကလုပ်ငန်းခွင်တွေမှာတရားဥပဒေစိုးမိုးမှုကိုလေးစားလိုက်နာတဲ့အနေနဲ့အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့ USAGM ပြောခွင့်ရကပြောပါတယ်။ရာထူးကနေဖယ်ရှားလိုက်တဲ့သူတွေကိုတော့တာဝန်ကနေယာယီရဆိုင်းလိုက်တာဖြစ်ပြီးတော့လုံခြုံရေးရ ထိတ်ချရသူဖြစ်သတ်မှတ်ထားတာတွေကိုလည်းပြန်ရုပ်သိမ်းထားပါတယ်။ယာရုကနေဖယ်ရှားခံရတဲ့အထဲမှာအမြင့်ဆုံးကတော့ဗနာယေးကြီးကဂရန်ဒါနာဖြစ်ပြီးတော့သူကတော့မိုက်ကယ်ဖက်ပြီးခဲ့တဲ့ဂျွန်လာမှာစတင်တာဝန်ယူခြင်းကစပြီးဌာနမှာဖြစ်နေတဲ့စီမံခန့်ခွဲမှုအလွဲတွေကိုထောက်ပြပြောဆိုတာနဲ့ USAGM ကသတင်းတောက်တွေကိုနိုင်ငံရေးအရာဝင်ရောက်ဆွတ်ဖက်မှုတွေမလုပ်နိုင်အောင်တရားဝင်အကာအကွယ်ပေးထားတဲ့စနစ်ကြီးချိုးဖောက်မှုတွေကြောင့်အခုလိုအပြစ်ပေးခံရတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ The Voice of America. ဒီကနေ့တော့ကြနေညပိုင်းမြန်မာဘာသာစီစဉ်လေးကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
။လာမယ့်အပတ်မှာကျင်းပမယ့်21ရာစုပင်လုံညီလာခံကိုအစိုးရနဲ့အပြစ်ခတ်ရဲစဲရေးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေမတက်ဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းဘာတွေရှိနေလဲပြောပြပါမယ်။ကျွန်တော်မိုးစော်ပါအစိုးရနဲ့ NCA အပြည့်အစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့ရှိဖွဲ့အနေနဲ့အကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်ကြီးညာထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကိုခြံလှပ်ပြီးကြံအဖွဲ့တွေကိုပြည်တော်စုငင်းချမ်းရင်ညီလာခံ21ရာစုပင်လုံးသရုတ်ထအစည်းအဝေးကိုတက်ရောက်ဖို့ဖိတ်ကြားထားပေမဲ့ကြံအဖွဲ့တွေကမတက်ဖို့ဆုံးဖြတ်လိုက်ကြတာပါတရုတ်မြန်မာနယ်စပ်အခြေစိုက် FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှပါဝင်တဲ့လက်နက်ကိုင်အဖွဲ့9ဖွဲ့ဟာအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဝါကြီးသွေးစင်းညီညွတ်ရေးတပ်မတော် UWSA ဌာနချုပ်ရှိရာပန်ဆန်းမှာမနေ့ကပဲဆွေးနွေးခဲ့ကြပြီးညီလာခံကိုတက်ရောက်မှာမဟုတ်ကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်FPNCC အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဘုံဘူးတအိုက်ကျော်ကတော့ကယောဂါကာလအခက်အခဲတွေကြောင့်ညီလာခံမတက်ဖို့ဆုံးဖြတ်ကြလို့ VOA ကိုပြောပါတယ
်။ဒီကမတက်တဲ့အကြောင်းအရာကတော့လောဆက်ကူဝီအာနိုင်ဂျီးရီးယားလုံးဝပြပင်းတဲ့အသိတော့ဟိုဒီအဒမူပေါ်လာဖို့အတွက်ကြောက်မှာ
FPNCC အဖွဲ့ရဲ့ပူးတွဲထုတ်ပြန်ချက်မှာလဲကယောဂါဖြစ်ပွားနေတဲ့အတွက်ညီလာခံတက်ဖို့အခက်အခဲရှိနေတယ်လို့အကြောင်းပြထားပါတယ်။တစ်ချိန်တည်းမှာပဲအဖွဲ့ဝင်ဖြစ်တဲ့ AA ကိုဖိတ်ကြားချက်မှာခြံလှန့်ထားတဲ့အပေါ်စိတ်မကောင်းကြောင်းနဲ့ပြိပခဖြစ်နေတဲ့အဖွဲ့တွေအားလုံးညီလာခံကိုတက်ရောက်ပြီးမျက်နှာစုံညီဆွေးနွေးနိုင်မှသာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုဖော်ဆောင်နိုင်မှဖြစ်ကြောင်းလည်းဖော်ပြထားပါတယ်။FPNCC အဖွဲ့ဟာ UWSA, WANDAA, MILA, KIA, ကချင် SSPP, ရှမ်းမြောက် MNDAA, ကိုကန် TNLA, ပလောင်နဲ့ AA, ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့နိုင်ငံရေးတပ်ပေါင်းစုဖြစ်ပြီးကချင်ကိုကန်ပလောင်နဲ့ရခိုင်အဖွဲ့တွေကမြောက်ပိုင်းမဟာမိတ်အဖြစ်တည်ထောင်ဖွဲ့စည်းထားတာပါကိုကန့်ပလောင်နဲ့ရခိုင်သုံးဘွဲကတော့21ရာစုပင်လုံကို3ဘွဲလုံးဖိတ်ကြားမှသာတက်ရောက်မယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ် NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ KNPP ခေါ် KND လက်နက်ကိုင်အဖွဲ့ကလည်း21ရာစုပင်လုံညီလာခံကိုမတက်ဖို့ကြေညာထားပြီးဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းအဖွဲ့ရဲ့အထွေထွေတွေ့ရင်မှုဥရွှေမျိုးတန်ကအခုလိုပြောပါတယ
်အကြီးကကြီးကြီးဆုံးကတော့တော်ပြည်အောင်စစ်တဘောတူချက်လို့ပြောတာပြည်အောင်စစ်တဘောတူချက်ဆိုအားလုံးစစ်တဘောတူချက်တဘောလေနော်ဒါတော့ဒါလေးကိုကိုင်ရတော့ဒီတိုင်းပြည်ပြည်တော်လေးလို့ပြောတာဟုတ်အဲ့လိုပြောတော့အဲ့လှုပ်ထုတ်လုပ်နေဒီဘက်မှာလဲလို့ပြီးတော့ကျွန်တော်ကကိုယ်တော်ပြုပိုင်းတော့ကိုစားပြုပိုင်းမှာကြာတော့အခုစဉ်းစားကြည့်ဒီမှာဆယ်ဖွဲ့ဆိုတော့လည်းလူမျိုးရကြည့်ရဆိုရှင်ဒီဖွဲ့တော့ခင်ရင်ဖြစ်နေတာပေါ့နော်ဒီပြည်တွေရကြည့်ရဆိုရင်ဖြစ်မဆုံးကြောပြေတော့ခင်နေဆိုကျွန်တော်ပြည်နေကျွန်တော်ကြာခဲ့တယ်အကချင်းကြာခဲ့တယ်နော်အဲ့လိုစားကိုစားပြုမှုတွေကြာခဲ့တယ်အဲ့လိုယူပြည်အောင်စုသဘောတူချက်ပြောတော့ကျွန်တော်အမြင်တော့မကိုက်ဘူးပေါ့နော်နောက်ခါကျွန်တော်ဖိတာကျွန်တော်ကပါလေခုပွဲခါလာလို့တက်ရပါရန်လို့အဲ့လိုပြောတော့ကျွန်တော်မဖြစ်တော့ဘူးအဆုံးဖြစ်လိုက်တာ
NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့ကိုလက်ရှိလက်မှတ်ထိုးပြီးအဖွဲ့တွေကအစိုးရကိုတိုက်တွန်းခဲ့တာပါ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ပိုအိုမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ PNLA နာယကဗိုလ်မှူးကြီးခွန်အုပ်ကာကတော့ညီလာခံမှာတက်ရောက်လာမယ်ဆိုရင်ငင်းချမ်းရေးအတွက်ဆွေးနွေးနိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ယူဆကြောင်းအခုလိုပြောပါတယ
်ကဲ၍ဖိတ်ကြားဆောင်ရတဲ့အဖွဲ့များကခွင့်အလမ်းကိုယူပြီးတော့ရောက်မယ်ဆိုရင်လည်းပဲအကျိုးရှိတာပါရှိပါတယ်။ဒါကြောင့်လည်းတော့တွေ့ဆုံဆွေးနွေးခြင်းမရတဲ့ပေါ်ကံဘက်တွေပြန်လည်းတွေ့ဆုံနိုင်တယ်။အခက်အခဲတွေအခြေအနေတွေကိုဖလှယ်နိုင်တယ်။သက်ဆိုင်ရာနိုင်ငံတော်အကြီးအကဲများနဲ့တွေ့ဆုံမှုရတဲ့အတွက်မိမိတို့အဖွဲ့ချင်းစီဒီပါတခုချင်းစီရဲ့အခြေအနေအခက်အခဲတွေကိုလည်းပြင်ပြပြီးတော့နောက်နောက်ဆက်လက်ဆွေးနွေးသွားဖို့ပေါ့။ခလာကြောင်ပြင်နိုင်တယ်နော်။
အပြည့်ရဲ့ဆယ်ဘွဲအနေနဲ့ကတော့ပြည်တော်စုသဘောတူစာချုပ်ကိုတနိုင်ငံလုံးလွှမ်းခြုံနိုင်ရေးကိုစဉ်းစားဆွေးနွေးနေတာဖြစ်တယ်လို့အားလုံးပါဝင်ရေးအတွက်လည်းဆက်လက်ကြိုးပမ်းနေဆဲဖြစ်ကြောင်းထည့်သွင်းပြောကြားပါတယ် ပြီးခဲ့တဲ့21ရာစုပင်လုံအစည်းအဝေးတွေကိုတော့မြောက်ပိုင်းအဖွဲ့တွေဟာတရုတ်အစိုးရရဲ့ကမကဋ္ဌပြုမှုနဲ့တက်ရောက်တာတွေရှိခဲ့ပြီးဒီနှစ်မှာတော့ပုံမှန်တက်ရောက်နေကြတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအာရှရေးရာအထူးတန်တမာမစ္စတာဆွန်ကော့ရှန်လည်းတက်ရောက်ဖို့မရှိကြောင်းနှိစက်သူတွေကပြောပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒေတာရင်းနိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများမှာကိုဗစ် -19 ကပ်ရောဂါကြောပြန်ဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံမှာလည်းကူးစက်နိုင်တဲ့အန္တရာယ်ကိုဆက်လက်သတိထားကြဖို့ကျန်းမာရေးဝန်ထမ်းတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရသေဆုံးသူ6ဦးအပါအဝင်ကူးစက်သူ390လောက်ရှိနေပြီးအများစုကတော့ပြည်ပကပြန်လာသူတွေဖြစ်ကြပါတယ်။ပြည်ရင်းမှာကူးစက်သူအတီးပြူလူနာမတွေ့တာတလာနီးပါးရှိလာပြီးဖြစ်ပေမဲ့ရောဂါကာကွယ်ရေးလုပ်ငန်းတွေကိုရှော့ချလို့မရသေးကြအောင်ကပ်ရောဂါကာကွယ်ရေးအကူအညီပေးနေတယ်အထွေထွေအထူးကူဆရာဝန်ဒေါက်တာမူအောင်ကျော်နိုင်ကပြောပါတယ်
။ဘာလို့လဲဆိုတော့ရှော့ချလိုက်တဲ့အချိန်နဲ့ရောဂါပိုးရှိတဲ့သူတယောက်ကညာရောက်ရှိလာခဲ့မယ်လို့ဆိုလို့ရှိရင်သူနာတော်ဝိုက်ကနေလူတွေအားလုံးကကူးစက်သွားနိုင်တယ်အခွင့်အလမ်းကရှိနေတော့မယ်ပေါ့နော်။ဒီတမန်ဝန်ကြီးဌာနကစတင်ထားတဲ့ဟာဒီအတိုင်းကိုလူတွေအားလုံးအနေနဲ့ဆက်လက်ပြီးတော့တိုင်းနာတင်တယ်ကြောင်မဆက်ချင်အကိုစီယာပိုလည်းသူများစီကိုကူးစက်နိုင်မှုနည်းသလိုသူများစီယာပိုကလည်းကိုစီကိုဝင်ရောက်နိုင်မှုမရှိဘူးဆိုတော့ဒီကာကွယ်ရေးနည်းလမ်းတွေကိုမပေါ့ပဲနဲ့ဆက်လက်ပြီးတော့တောင်းရက်တင်တယ်လို့သတိပေးပြောကြားချင်တာပေါ့နော
်ကိုဗစ်ရောဂါကူးစက်ခံရမှုကိုထိန်းချုပ်နိုင်မှုအတွက်လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်ပြီးတအုပ်နဲ့တအုပ်အနည်းဆုံး6ပေကွာမှနေထိုင်မှုအပါအဝင်အပြင်ထွက်တိုင်းနှာခေါင်းစီးတက်ဖို့နဲ့လက်ကိုဆက်ပြနဲ့တရားတန်ဆင်ပေးဖို့ဒီအခြေခံအချက်တွေကိုမဖြစ်မနေလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေတာပါဒီအချက်တွေကိုသာလိုက်နာနိုင်မယ်ဆိုရင်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုဒုတိယလှိုင်းဖြစ်ဖို့အလားအလာနဲ့ပါနိုင်တယ်လို့ကျန်းမာရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်ကိုဗစ်ဒုတိယလှိုင်းအန္တရာယ်ကင်းဝေးဖို့ဆိုပြည်သူတွေမပေါ်ဆဖို့အရေးကြီးကြောင်းကိုလည်းကိုဗစ် -19 ထိ ंछ ုပ်ကာကွယ်ရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအနေနဲ့ပါဝင်ဆောင်ရွက်နေတဲ့အထွေထွေယောဂကိုဆရာဝန်ဒေါက်တာကျော်စွာဦးကအကြံပြုထားပါတယ်
။ကျန်းမာရေးဝန်ထမ်းတွေရောဒီစေတနာဝန်ထမ်းတွေရောအလူရှင်တွေရောအဖန်ဆန်အကုန်လုံးနေတဲ့လူတွေအကုန်လုံးပန်းနေကြပြီဆိုတော့ကျွန်တော်မိဘပြည်သူတွေနည်းနည်းဟိုမေတ္တာရက်ခံတာပါမပေါ်မဆဖို့ပေါ့။ဘာလို့လဲဆိုတော့တကယ်ဖြစ်လာပြီဆိုရင်ကျွန်တော်တို့မနိုင်မနှင်းဖြစ်တဲ့ခါကျရင်ကျွန်တော်တို့ဟိုအဖိတ်အစင်တွေထိခိုက်မှုတွေများမှကြောက်တော့ပါ။အဓိကတော့ကျွန်တော်ကကိုပင်မနွမ်းနေနေကြပြီအထူးသဖြင့်ကျမ်းမာရေးဝန်ထမ်းအနေနဲ့တော်လေးပင်မနေကြဒူတီတွေလည်းအဲ့လိုမျိုးပေါ့နော်ဆိုရကြောင့်မလို့ကျွန်တော်အနေနဲ့ဟိုပြည်သူတို့မေတ္တာရက်ခံလို့ကတော့အနည်းဆုံးတော့ဒီပါဇက်နှာခေါင်းစီမတ်စ်ကိုအပြင်သွားတိုင်းတက်ဖို့နဲ့လက်ကိုမကြာခဏဆေးဖို့အဲ့လောက်တော့ကျွန်တော်တို့ဟိုကျွန်တော် new normal အနေနဲ့တော့ဟိုနေသွားစီစဉ်တာပေါ့နော်အဲ့ဒါလေးတော့လိုက်နာစီစဉ်ပါလေ
ကာယောဂါဖြစ်ပွားမှုကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ပြီဖြစ်ပေမဲ့လည်းယောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုနေရာတော်တော်များများမှာလိုက်နာမှုအားနည်းတာကိုတွေ့ရတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။အိန္ဒိယနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂါကူးစက်မှုတွေနဲ့သေဆုံးမှုနှုန်းတိုးလာနေသလိုနယူးဇီလန်နိုင်ငံမှာတော့ယောဂါကင်းရှင်းကြောင်းကြီးညာခဲ့ပြီးမှတကြောပြန်ကူးစက်မှုတွေချုပ်နေရတာဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟတ်ရှုနိုင်ပါတယ်ခင်ဗျာ
မုတ်တုံလေးအားကောင်းနေတဲ့အတွက်ဒီသတင်းပတ်တဲ့မိုးများမယ်လို့ခမန်းထားတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစစ်ရှောင်ဒုက္ခသည်တွေအခက်ကြုံရမှာစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်ကျွန်မမိခပါမြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်နဲ့ချင်းပြည်နယ်တွေမှာဒီရပိုင်းတွင်မြေကြီးဟာစိုးရိမ်ရေမတ်အထက်မြင့်တက်လာနေတယ်လို့နောက်ထပ်မိုးများနိုင်တဲ့အန္တရာယ်ရှိနေတယ်လို့မိုးလေဝသကြွန့်ကျင်သူတွေကခံမှန်းထားပါတယ်ဒီသတင်းပတ်အတွက်ခံမှန်းချက်အရမိုးများပြီးရေကြီးမြေပြိုနိုင်တဲ့အနေအရရှိနေတာကြောင့်သတိထားဖို့လိုတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးလာထွန်းကတိုက်တွန်းထားပါတယ
်ဒီကနေ့မီဒီယာနဲ့ရောမီဒီယာကုန်းတွေကိုတာဝန်သွားဖို့ရှိတယ်ကျွန်တော်တို့သက်သာခံမှန်းချက်အရတော့ဒီခိုင်းဒီနေလို့ချင်းပြည်နယ်အဲ့အိမ်သားနောက်မှာတော့ဘူးသွားလို့မျိုးကြီးများနိုင်တဲ့အနေအထားတွေ့ရတယ်။အရာကွက်မှုကြီးတာပါရည်ရဲ့ဖြစ်နိုင်တာပေါ့နော်။ဖြစ်နိုင်တဲ့အခါကျတော့မိုးများတဲ့အဲဒီမိုးကြီးတဲ့အခါမျိုးကမိုးကြီးတဲ့အခါမျိုးမှာနောက်ဆက်တွဲ ဒီတဘာဝမေးဖြစ်တဲ့ကမြေပြိုလာတို့ဒီကြီးရရှာမှုဖြစ်တာတို့ပါပါလာတဲ့တော့ဒါတွေတိပြီးပါမှာအချိန်နည်းတာလည်းဒါဘူးတကြီးကြီးတန်တဲ့ရေဒီလာရှိတာပဲမုံများရတဲ့ဆက်ပြီးတော့ဒီကြီးရရှာမှုတော့ဒါတတိပြီးပါမှာနော်ဒီမစရဲ့နောက်ပိုင်းဆိုတော့မင်းနေပြီးပြန်ပြီးတော့မိုးနဲ့အားနဲ့လည်းပြန်ရောက်တော့ဒီသာတော့တွေ့ရတာပေါ့ဒီအချိန်နည်းကတော့အဲ့လိုပေါ့ပူချိန်တွေကမိုးရက်သွားတာနဲ့တိုးလာတာဒါတိပြီးမှာမှာပေါ့
မုံများမယ်လို့ခံမှန်းထားတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာလက်နက်ကင်ပရိပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေမိုးရင်းကာလအခက်အခဲတွေကြုံနေရပါတယ်။အထူးသဖြင့်မိုးများရေကြီးနိုင်တဲ့အန္တရာယ်နဲ့ကြုံနေရတယ်ဆိုရင်အကူအညီတွေပို့ပြီးလိုအပ်မယ်လို့လည်းစစ်ရှောင်ဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့ Colorless အဖွဲ့ကတာဝန်ခံမမီချူက VOA ကိုပြောပါတယ်။
ခက်ကတော့တစ်စကန်တစ်ခုနဲ့တစ်ခုကတော့မတူဘူးတချို့ကကြတော့အမိုးကအဆင်မပြေဘူးတချို့စကန်ကကြတော့ဟိုဖုန်းကြီးတောင်းလို့ခေါင်းနဲ့နီးတဲ့နေရာတွေကြတော့ဟိုအမိုးကအောက်ကအဆင်ပြေတယ်ညီမရဲ့နောက်တစ်ခုကဒီအိမ်သားမပြေဘူးနေရေးထိုင်ရေးကလောလောဆယ်တချို့နေရာတွေမှာပဲအဆင်မပြေဘူးအဆင်မပြေဘူးဆိုတာတချို့နေရာမှာကြတော့ဟိုအိမ်လိုပုံစံမျိုးတော့မဟုတ်ဘူးဟိုဒီတာလပတ်တို့ဘာလို့ပေါ့နော်ဒီလိုရှားရှိဟိုဟာမျိုးလေးပဲအဲ့လိုအမိုးကအောက်ကြောက်ရုံတော့ပဲအဲ့လိုအနေထားလေးပဲရှိတယ်လောလောဆယ်ကတော့မိုးအရင်ကြီးတဲ့နေရာတွေမှာလောလောဆယ်ကတော့မတို့အနေနဲ့ကြည့်လဲဆိုတော့နေထိုင်ရင်းနည်းနည်းလေးအခက်အခဲရှိတယ
်မိုးလေဝတ်တာနဲ့ဇလပီတော့ညွှန်ကြားမှုဦးစီးဌာနကတော့မြမကံယူရန်တျှောက်နဲ့ကန်းလွန်ပင်လေပင်မာလေးမိုးသက်လေပင်ကြောက်ရောက်ပြီးလှိုင်းကြီးနိုင်တာမှုတတိထားဖို့တတိပေးထားပါတယ်ကပ်ပလီပင်လေပင်နဲ့ဘင်္ဂလားပင်လေအော်ရီမှာမုတ်တုံလေးပို့မှုအားကောင်းနေရမှုရခိုင်နဲ့ချင်းပြည်နယ်တွေသာမကကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတို့တွေမှာပါမိုးကောင်းလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ကျမဆုမပါရှင်။အမေရိကန်ပြည်အောင်စုမှာအမျိုးသမီးတွေကိုမဲပေးခွင့်ပြုတဲ့နှစ်တရားပြည့်အထိမ်းအမှတ်မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့ဒီကနေ့ဆွေးနွေးကြတဲ့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခွင့်အရေးနဲ့နိုင်ငံရေးဖြစ်စဉ်တွေအကြောင်းသတင်းဝိုင်းကိုပြောပြပေးပါမယ်။ဟုတ်ပါတယ်2020ပြည့်နှစ်ဒီလဩဂုတ်လဟာအမေရိကန်ပြည်ထောင်စုမှာဖွဲ့စည်းပုံအခြေခံဥပဒေကို19ချိန်မြောက်ပြင်ဆင်ပြီးအမျိုးသမီးတွေမဲပေးပိုင်ခွင့်ကိုခွင့်ပြုပေးခဲ့တဲ့1920ပြည့်နှစ်ကနေစလို့နှစ်ပေါင်း100တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။နှစ်100ပြည့်အထိမ်းအမှတ်ဒီကနေ့ဩဂုတ်လ14ရက်နေ့မှာတော့မြန်မာနိုင်ငံရဲ့အမျိုးသမီးများအခွင့်အရေးများတဲ့နိုင်ငံရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာအမျိုးသမီးရဲ့လှူရှားသူတွေရဲ့စကားဝိုင်းကျင်းပခဲ့ပါတယ်။မြန်မာပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရရှိရေးတောင်းဆိုတိုက်ပွဲဝင်ခဲ့ကြရတယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးအခမ်းအနားပါပါဝင်ခွင့်ရရေးကလည်းအခုအချိန်ထိစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့အကြောင်းအဓိကဆွေးနွေးဖြစ်ခဲ့ပါတယ်လို့ဒီစကားဝိုင်းမှာဥဆောင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့ Triangle Woman အဖွဲ့တည်ထောင်သူမက်ခင်လေးက VOA မြန်မာပိုင်းကိုပြောပြပါတယ
်ဒီ American နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဟို 19th Amendment ပေါ့အမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့19ချိန်မှပြင်ဆင်မှု100ပြည့်ပေါ့နော်ကျွန်တော်တို့ကစိန်ခေါ်ချက်တွေမှာမတူဘူးပေါ့နော်ဟိုနိုင်ငံရေးမှာပါဝင်ဖို့ကွင်းရဖို့အတွက်ကိုခေတ်စနစ်အရအခုကအရင်အထက်တော့ကျွန်တော်တို့အများကြီးပါဝင်ကွင်းရတယ်ဒါပေမဲ့ဒါအမျိုးသမီးတွေရဲ့တောင်းဆိုမှုတွေပြောင်းလဲလာတဲ့အခြေအနေကမဖြစ်မနေပေါ့နော်မတက်မတာနဲ့ပြေးလိုက်ရတဲ့အနေအထားမျိုးမဟုတ်ပဲတကယ်အဓိပ္ပာယ်ရှိတဲ့ပါဝင်မှုဖြစ်ဖို့အတွက်အမျိုးသမီးတွေရဲ့ဆွေးနွေးချက်အယူအဆစိတ်ကူးတွေကိုတကယ်ထည့်သွင်းအသုံးပြုတဲ့ဖြစ်စဉ်ဖြစ်ဖို့တော့အများကြီးကြိုးစားအောင်ပဲဆိုတော့ကျွန်တော်တို့ခြုံပြီးတော့ဆွေးနွေးဖြစ်ပါတယ
်နိုင်ငံရေးဖြစ်စဉ်တွေနိုင်ငံရဲ့အကြောင်းလဲဖော်ဆောင်မှုတွေနဲ့အရေးကြီးတဲ့အခမ်းအနားတွေမှာတိုင်းရင်းဒေသကအမျိုးသမီးတွေပူးပေါင်းပါဝင်ခွင့်ရရေးကအရေးကြီးတဲ့အကြောင်းသကဝိုင်းမှာဦးဆောင်ဆွေးနွေးခဲ့သူတဦးလည်းဖြစ်တဲ့ကချင်ပြည်နယ်အမျိုးသမီးများကိုရက်ကဒေါ်နန်ပူကလည်း VOE ကိုပြောပါတယ
်အိုင်းနာဒေသမှာရှိတဲ့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်ခွင့်နဲ့မဲပေးတာနဲ့ပတ်သက်တာကြီးပြီးတော့ねဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှအမျိုးသမီးတွေရဲ့အခွင့်အရေးချုပ်ချုံးနိုင်ရို့ကျွန်တော်ဆွေးနွေးခဲ့တာအမျိုးသမီးဆိုတဲ့အခါမှာအမျိုးသမီးတွေကနိုင်ငံရေးမှာပါဝင်ခွင့်ဆိုတဲ့နေရာမှာတွတ်တော်တယ်မှာအမျိုးသမီးတွေနိုင်ငံပါဝင်မှသာလေနိုင်ငံမှာရှိတဲ့အမျိုးသမီးတွေအရေးကိစ္စကိုအဲ့ဒီအမျိုးသမီးတွေကလုံဆောင်လာမယ်ဆိုတာရဲ့ပြီးတော့အမျိုးသမီးတွေကမဲပေးဖို့ရတဲ့ဒီမဲပေးဖို့ရတဲ့မဲပေးရေးဆက်ရှိဖို့ရတဲ့ဆိုတဲ့
ဒီမြို့သမီးရဲ့ပါဝင်မှုကြီးညလာမယ်မြို့သမီးရဲ့ရေးကိစ္စတွေလည်းပုံတော့လုံဆောင်ပေးနိုင်မှုရှိလာမယ်နိုင်ငံရဲ့စနစ်မူဝါဒတွေကိုဖော်ဆောင်ဥဆောင်ပေးမဲ့အုပ်ချုပ်မှုစနစ်အပြောင်းအလဲမှာအရေးကြီးတဲ့ရွေးကောက်ပွဲတွေမှာအမျိုးသမီးတွေနေနာမကမတန်ဆွမ်းနေပါဝင်အားလုံးတန်းတူပူးပေါင်းပါဝင်နိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကစနစ်
်ပထမဆုံးအဆင့်ကမင်းဆေးမှာပါလို့ပါမယ်ရွေးကောက်ပွဲကိုကျွန်တော်တိုင်းတာတတ်မှတ်တဲ့အခါမှာအလုံးပါဝင်ဆိုတာနဲ့ကျွန်တော်တို့အချက်တစ်ချက်ဖြစ်တယ်ဆိုတော့ဒီအချက်တစ်ချက်မှာအခုဆိုကိုတော့ကျွန်တော်တို့မတန်ဆွမ်းတဲ့လူတွေကိုယ်စားလောင်းဝင်ပြန်ရတာအရာအရန်ကောက်တဲ့အခါမဲပေးခွင့်မဆုံးချောင်းအောင်သူတို့ပဲနဲ့အောင်မဲရုံဘယ်လိုမလဲဟိုကိုဗစ်နဲ့ဆိုကျွန်တော်တို့ကျွန်တော်တို့အများကြီးစီစဉ်ပေးစီရတော့ဆိုအဲ့ဟာအရန်အရေးကြီးပါတယ်
အမျိုးသမီးတွေကိုမဲပေးပိုင်ခွင့်ခွင့်ပြုပေးခဲ့တဲ့နှစ်ပေါင်း100တင်းတင်းပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်စကားဝိုင်းမှာအထူးသဖြင့်အမေရိကန်အမျိုးသမီးတွေတန်းတူညီမျှမဲပေးပိုင်ခွင့်အခွင့်အရေးတောင်းဆိုခဲ့ကြတဲ့အကြောင်းအမေရိကန်တန်ရုပ်တာဝန်ရှိတဲ့သူတွေဘက်ကလည်းမိတ်ဆက်ပါဝင်ဆွေးနွေးခဲ့ပါတယ်အမျိုးသမီးရှေ့ဆောင်ရဲ့ဝင်းဦးဆောင်သူမလွေအင်းအောင်ကစီစဉ်တင်ဆက်ပေးခဲ့တဲ့ဒီအမျိုးသမီးရဲ့လှုပ်ရှားသူတွေရဲ့စကားဝိုင်းကိုတော့ရန်ကုန်အမေရိကန်စင်တာနဲ့ Jefferson Center မန္တလေးတို့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာ page ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ကျမစုမပါ
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ချိုင်းမရင်ရဲ့ဒီကနေ့ထုတ်ပြန်တဲ့လူငယ်ခန္ဓာဝင်နဲ့လေကျောလူတက်မှုအတွက်ပေးတန်ပေးခြင်းခံရတဲ့မြန်မာလူငယ်နှုတ်ဦးကိုတသက်တကြွန်ပြစ်ဒဏ်လျှော့ပေါက်ပေးလိုက်တဲ့တရင်ကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းပြည်မင်းမြတ်မဟာဝါဇီယာလောင်ကွန်းကမေရော်တီရိခရဲ့တက်တော်88နှစ်ပြည့်မွေးလေအထိမ်းအမှတ်အဖြစ်အကျဉ်းသားတွေကိုလူငယ်ချမ်းသာဝင်ပေးရမှာထိုင်းနိုင်ငံတောင်ပိုင်းကလေကျောလူတက်မှုအတွက်တေတံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့လည်းပါဝင်ခဲ့တာဖြစ်ကြောင်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပါရစေ
။ဟုတ်ကဲ့။အရင်နန်းတော်ပညာဆုံးဖြတ်တဲ့ဒီကလေးကိုသိပ္ပံနိုင်ပြီးတော့ကျွန်တော်တို့တသက်ကျွန်းကိုရှော့ပေါ်စဉ်းစားပြီးတယ်ဆိုတဲ့အကြောင်းကိုအဲ့ဒါကိုထိုင်းပြည်ရင်းပြည်ရင်းကနေပြီးတော့ဒါအမေထုတ်တာပေါ့။အဓိကတော့ကျွန်တော်တို့ဒီဘိုးစားပရင်ရှိမှာကျွန်တော်တို့ဟိုဘရင်ရှိမှာပေါ့နော်ဒီသေတန်းနေပြီးတော့ရှင်ပေါ်ပေါ်အမြင့်ခန့်စာတင်တာပေါ့အဲ့ဒါကိုဟိုဒီနေ့နဲ့ဒီအကြောင်းပြန်နေလို့ကျွန်တော်တို့နားလဲတယ်ဆိုလိုချင်တာကတော့သူတို့ကိုပြီးခဲ့တဲ့နှစ်တုန်းကခြားထားတဲ့သေတန်းပေါ့နော်အလုံးစုပေါင်းပြီးတော့သေတန်းခြားထားတာနေအခုကသေတန်းနေပြီးတော့တစ်သက်တစ်ကျောင်းပေါ့အဲ့လိုမျိုးခြားတယ်ဆိုတော့ကျွန်တော်တို့တွေ့ကြုံကတော့တစ်သက်တစ်ကျောင်းကနေဆိုရင်နောက်ပိုင်းဒီကလေးတွေကောင်းကောင်းမလေးတယ်ဆိုရင်တော့တချို့နှစ်ကနေပြီးတော့ရှော့ပေါ်ပြီးတော့ဒီရှော့ပေါ်ခံလို့မလို့ကျွန်တော်ပြောပြမှာလေးဒီနေ့ပဲဒီပြင်းနန်းတော်ကဟိုအားလေးပြီးတော့ပြဖို့ရဆိုပြီးတော့အဲ့ဒီတေဟန်နေပြီးတော့တက်ကျွန်းဆိုလို့ရှိရင်တော့ပါပါရဲတပြောပေါ့နော်ကျွန်တော်တို့အများကြီးလုံလုံချင်ရှိတယ်ဒီတက်ကျွန်းဆိုရင်လည်းထိုင်းမှာကကောင်းကောင်းနေတယ်ဆိုလို့ရှိရင်တစ်တိုင်းရှော့ရပြီးရှိတယ်လေဆိုတော့ဒီကလေးတွေလည်းဟိုနေပြီးပြီပေါ့နော်လေ6လောက်နေပြီးဆိုတော့
ထိုင်းနိုင်ငံမှာလေကျောလူတက်မှုနဲ့တေတံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ကိုထိုင်းပြည်မင်းမြတ်အနေနဲ့တေတံပြစ်ဒဏ်ကနေခွင့်လွှတ်ပေးဖို့အတနာခံစာကိုတင်ခဲ့တာဖြစ်ပြီးဒီအတနာခံစာကိုပြီးခဲ့တဲ့နှစ်အောက်တိုဘာလ24ရက်နေ့ကလူငယ်နှုတ်အချင်းချထားရာဘန်ခွန်အချင်းတော်ကနေတဆင့်ဘရင်မင်းမြတ်စီကိုရောက်အောင်ပို့ဆောင်ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာအခုလိုမျိုးအချင်းသားတွေပြစ်ဒဏ်လျှော့ပေါက်ပေးတဲ့လူငယ်ချမ်းသာခွင့်တွေကိုဘရင်နဲ့ဘရင်မကြီးမွေးနေ့တွေမှာနှစ်ဆင်ပေးလေရှိပါတယ်Ryan Pardon ဆိုတာပြည်တံချခံပြီးသားအကျဉ်းသားတွေကိုပေးတဲ့ဘရင်လူငင်းချမ်းသာခွင့်ဖြစ်ပါတယ်။ထောင်ကျအကျဉ်းသားတွေအတွက်ပြည်တံ shop ပေါ့ပေးနေတဲ့ထိုင်းနိုင်ငံမှာလူငင်းချမ်းသာခွင့်ရမယ့်အကျဉ်းသားပေါင်း 38,000 ကျော်ရှိနေပါတယ်။ဘရင်လူငင်းချမ်းသာခွင့်ရမယ့်အကျဉ်းသားတွေဟာပြည်တံချခံပြီးသားအကျဉ်းသားတွေဖြစ်ရသလိုအကျဉ်းထောင်ထဲမှာ ကောင်းမွန်စွာစည်းကမ်းလိုက်နာနေထိုင်နေကြတဲ့အကျဉ်းသားတွေခံစားဝင်ရကြတာဖြစ်ပါတယ်။မြန်မာရွှေပြောင်းလုံးသမားခန့်မှန်းခြေ400လောက်အလုပ်လုပ်ကင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာပြည်ထောင်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါ။ဒီအမှုမှာမြန်မာရွှေပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူသက်မှုမရေမှုပစ္စည်းလူယုံမှုအပါအဝင်အမှုခွန်နှမှုနဲ့တရားစွဲဆိုခဲ့ပါတယ်။ထိုင်းနိုင်ငံကော့စမွေချင်းထောင်မှာဖမ်းဆီးခံလိုက်ရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်ချင်းထောင်မှာထိမ့်သိမ်းရကနေအခုလိုတည်တံကနေရှော့ပေါက်ပြီးတသက်တကျွန်းချမှတ်ခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာတသက်တကျွန်းကို250ဖြစ်သတ်မှတ်ထားပေမဲ့နောက်ထပ်လူငယ်ချမ်းသာခွင့်တွေရလာတဲ့အခါမှာတော့6နှစ်နေပြီးသားအကျဉ်းသားတွေဖို့အကျဉ်းထောင်ထဲမှာကောင်းမွန်စွာဆက်လက်နေထိုင်မယ်ဆိုရင်မကြာခင်နှစ်တည်းအတွင်းမှာလူငယ်နှစ်ဦးပြန်လွတ်နိုင်ွယ်ရှိပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုချမခင်မြွေကတင်ဆက်ပေးပါမယ်။ American စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေမတရားပြုကျင့်မှုတွေဟာပြီးခဲ့တဲ့2019ခုနှစ်အတွင်းပိုများလာခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်ဒဂွန်စစ်ဌာနချုပ်ကဧပြီလတည်းမှာထုတ်ပြန်တဲ့2019ခုနှစ်အတွက်အစဉ်ကန်စာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်ရပ်ပေါင်း9825ခုရှိခဲ့ပြီးတဟတိအရင်2018ခုနှစ်ကထက်300ခန့်တော့ပိုများလာတာဖြစ်တယ်လို့အစဉ်ကန်စာမှာဖော်ပြထားပါတယ်။အမေရိကန်စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေဖြစ်လာရင်ဘယ်လိုအရေးယူကင်တွေပါလဲ။မဖြစ်ခင်ကြိုတင်ကာကွယ်ဖို့ဘယ်လိုလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ပါလဲ။အမေရိကန်မရိန်းတပ်ဖွဲ့အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတိုင်ကြားချက်တွေနဲ့ပတ်သက်လို့မရိန်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီး KC Litsey ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်။
So I can't speak for the Army, and I also can't speak for the, you know, the entire Department of Defense. I can speak toward what I know about the Marine Corps.So,
in a sitter column, Guza, Jerome Hotelo, Kawaii, and Hitana, and Yawi Machina. Marine Deputy, I think you were John and I. Kawaii Tanaga Tokene, sitter dream, Ali, my son, Madia, Jujim, who never thought the look. The Tonsa Kogun and Nepalese, he can say, Oh, Chino. Marine Deputy, Tama, the loop, Sir, regard, and why to a diarame. Tamale, Lay, my son, Madia, Jimur in a better pure. A debate, I am who never is ready to go tomorrow. Nale, let him have down. To lose him.ကျွန်တော်ကဒီလိုဖြစ်ရတဲ့ကြာဆင်းသွားတဲ့ဆိုတော့ကြည့်ပြီးတော့ဒါတွေတကယ်ပဲကြာဆင်းလာတယ်လို့တော့ကျွန်တော်တို့တစ်ချက်ချခံယူလို့မရပါဘူး။ Raider Force အနေနဲ့ဒီလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနောက်ဆက်စော်ကားမှုတွေကိုတိုက်ဖြတ်ဖို့တန်တဲ့တန်အခိုင်အမာချမှတ်ပြီးတော့လှုပ်ဆောင်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ်
။ဟုတ်ကဲ့ Marine တပ်ဖွဲ့ကအမှုတန်းတယောက်လိမ်မိုင်းဆိုင်ရာမတရားပြုကျင့်ခံရတဲ့ဆိုရင်သူ့အနေနဲ့ဘယ်လိုတိုင်ကြားနိုင်ပါလဲ။ဘယ်လိုကူညီထောက်ပံ့တွေရနိုင်ပါသလဲရှင့်။
Regardless of if sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault prevention program.
လိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုကာကွယ်ရေးနဲ့တုံ့ပြန်ကင်တွယ်ရေးအစီအစဉ်တိုင်းဆောင်ရွက်ပါတယ်မတရားပြုကျင့်ခံရသူအနေနဲ့အကန့်အသတ်ထားပြီးတော့တိုင်ကြားမှုဒါမှမဟုတ်ဘာအကန့်အသတ်ချက်မှမထားဘဲနဲ့တိုင်ကြားမှုဆိုတော့တိုင်ကြားနိုင်တဲ့နည်းလမ်းနှစ်ခုရှိပါတယ်။ဆိုလိုတာကတိုင်ကြားမှုတစ်ခုရှိလာတဲ့ဆိုရင်တိုင်ကြားသူအနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကင်တွယ်မှုတောင်းဆိုမှုတွေလုပ်နိုင်ပါတယ်။အဲ့ဒီထက်လိမ်မိုင်းဆိုင်ရာမတရားပြုမှုတုံ့ပြန်ကင်တွယ်ရေးတာဝန်ခံတယောက်နဲ့ခရယသူဘက်ကရှေ့ထွက်လိုက်ပါ ကူညီဆောင်ရွက်ပေးသူတယောက်ခံထားပေးပါရင်ဒီတိုင်ကြားရဲ့ပုံစံတစ်ခုမှာအဓိကကွဲလွဲတာကတော့တိုင်ကြားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါတိုင်ကြားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်စဉ်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူမှသိခွင့်မပြုဘူးတရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းမျိုးဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်ကြားတာမျိုးဖြစ်ပါရင်မရိတပ်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတွေဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးတာကိုလက်ခံနေအကန့်အသတ်မထားတဲ့တိုင်ကြားမှုမျိုးကိုအားပေးပါရင်ဒီတော့မှအဖြစ်ကျူးလွန်တဲ့သူကိုထိထိရရဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ
်မြန်မာအမေရိကန်တယောက်ဖြစ်တဲ့မရိတပ်ဖွဲ့ကတက်ချက်မတဲ့ဥဆိုရင်လွန်ခဲ့တဲ့9နှစ်လောက်တုန်းကဒီမရိတပ်အထွေမှာပဲတခြားမရိတပ်သားတယောက်ကသူ့ကိုလိမ်မိုင်းဆိုင်ရာဆော်ကားတာကိုခံခဲ့ရတယ်လို့ပြောပါတယ်အဲ့ဒီချိန်တုန်းကသူဒီလိုအထောက်ကန်တွေကိုရခဲ့သလားဆိုတာကတော့သူအဲ့ဒီချိန်ကဖြစ်ခဲ့တဲ့ဒီဖြစ်စဉ်အပြည့်အစုံကျမတို့သိခွင့်မရသေးတာကြောင့်တရားတော့မသိပါဘူးဒါပေမဲ့အကယ်၍ဒီခံရတဲ့သူတယောက်အနေနဲ့စစ်ဘက်ကအခုလိုပေးတဲ့အကူအညီတွေအပြင်အရက်ဖက်ဥပဒေအကျိုးဆောင်တွေရဲ့အကူအညီရယူခြင်းနဲ့ဆိုရင်ရောဒါကိုစစ်ဘက်တရားရေးစနစ်မှာခွင့်ပြုထားပါသလားရှင
် So there's two sides of that with what I think you're asking me on Corporal Ohu's case mm-hmm. so
တက်တဲ့ဥဖြစ်ရတဲ့ပတ်သက်လို့ခုမေးတာမှာအခြေအနေနဲ့ရရှိပါလိမ့်ရှင်။ကျမကနားလည်သလားသူကလိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ပြောထားတာနားလည်ပါလိမ့်။ဒီပုံမှာသူ့ဘက်ကစုံစမ်းမှုတွေလုပ်ဖို့တရားဝင်တိုင်ကြားထားတာဆိုရင်သူလည်းတခြားသူတွေလိုပဲလိုအပ်တဲ့ကူညီထောက်ပံ့မှုတွေချက်ချင်းရမှာပါ။ဒီအတွက်စောစောကပြောတဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတုံ့ပြန်ကိန်းတွေတာဝန်ခံတယောက်နဲ့သူ့ဘက်ကနေပြီးတော့ရှေ့ထွက်လိုက်ပါကူညီပေးမဲ့သူတွေရှိပါရင်သူတို့ကလိုအပ်တာတွေကိုလိုက်ပါကူညီပေးပါရင်ဒါကတစ်ပိုင်းပါတဖက်မှာလည်းသူ့အနေနဲ့တရားရေးဆိုင်ရာကျွမ်းကျင်တဲ့အရက်ဖက်ပညာရှင်ငှားရမ်းကျင်တဲ့ဆိုရင်လည်းရပါတယ်။စစ်ဘက်ကဥရေအကျိုးဆောင်ပဲရယူမယ်ဆိုရင်လည်းရပါတယ်
။ဟုတ်ကဲ့လိမ်မိုင်းဆိုင်ရာစော်ကားခံရပြီးအခြေအနေတစ်ခုခုကိုဆိုးဆိုးဝါးဝါဖြတ်တန်းခဲ့ရတဲ့အတွက်ကြောင့်ဒီ PTSD လို့ခေါ်တဲ့စိတ်ဖိစီးမှုဝေဒနာခံစားရတဲ့အခြေအနေမျိုးဖြစ်လာတဲ့ဆိုရင်ရောဘယ်လိုကင်တွယ်ပါသလဲရှင်
။ Regardless of where PTSD originates from, whether that's from combat or from this, you knowsexual trauma
လိမ်မိုင်းဆိုင်ရာစော်ကားမှုကြောင့်ဖြစ်ဖြစ်တိုက်ပွဲတွေအတွင်းမှာကြုံတွေ့ရတဲ့အဖြစ်ဆိုးတွေကြောင့်ဖြစ်ဖြစ်စိတ်ဖိစီးမှုဝေဒနာ PTSD ဖြစ်လာရဆိုရင်တော့ဒီထွက်လိုအပ်တဲ့အကူအညီတွေပေးထားတာကအတူတူပါပဲစိတ်ဖိစီးမှုဝေဒနာခံစားရတဲ့သူတိုင်းတွေစိတ်ပိုင်းဆိုင်ရာကျန်းမာရေးပြုစုဆောင်ရှောက်မှုတွေနဲ့တခြားလိုအပ်တဲ့အထောက်အပံ့တွေပေးပါတယ
်ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့လိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်ရတွေနဲ့ပတ်သက်တဲ့ဒီပင်ဒဂွန်စစ်ဌာနချုပ်ရဲ့2019ခုနှစ်အစဉ်ကန်စာအရဆိုရင်ဒီပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်စစ်တပ်ထဲမှာဒီလိုဖြစ်ရပေါင်း 8,825 ခုရှိတယ်လို့ပြောပါတယ်။ဒီဖြစ်ရတွေကဘယ်နဲ့ရာဂိုင်းနှုန်းနောက်ဖြည့်ရှင်းကင်တွယ်နိုင်ခဲ့ပြီးပါပြီလဲရှင
်။ No, I don't actually have a hard number of cases that would have been brought.
အဲ့တော့ဒီမှာလည်းအတိအကျမသိပါဘူး။မရင်းတပ်ဖွဲ့ဝင်တွေဟာလိမ်မိုင်းဆိုင်ရာစော်ကားမှုတွေမရှိတဲ့ပတ်ဝန်းကျင်မှာကောင်းကောင်းနေထိုင်အလုပ်လုပ်နိုင်ခွင့်ရှိရပါမယ်။ဒါမဲ့စိတ်မကောင်းစရာကဒီလိုမျိုးဖြစ်ရတွေရှိနေသေးရဲ့ဆိုတာပါဒီလိုမျိုးဖြစ်ရကြုံရတဲ့သူတိုင်းကတရားဝင်တိုင်ကြားတာမျိုးမရှိတဲ့အတွက်လေဒီဖြစ်ရတွေနဲ့ပတ်သက်လို့အစီရင်အတိအကျသိရဖို့ခက်ပါတယ
်စစ်တပ်တွေမှာလိမ်မိုင်းဆိုင်ရာစော်ကားတာကိုကြုံရတယ်လို့ပြောတဲ့စစ်မှုထမ်းတယောက်နဲ့တိတ်မကြခင်တုန်းကပဲကျွန်မဆက်သွယ်စကားပြောခွင့်ရခဲ့တာရှိပါတယ်သူပြောတဲ့အထက်မှာလည်းဒီခံရတဲ့သူအများစုဟာတိုင်ကြားဖို့အတွက်လက်တွန်းကြတယ်လို့ပြောပါတယ်အဓိကတော့သူတို့တိုင်ကြားပေမဲ့လေမြတ်တာတရားစီရင်မှုမရဘဲနဲ့လက်တုပ်ပြန်ခံရမှာကိုပို့ပြီးတော့စိုးရင်ရတယ်လို့ပြောပါတယ်။ဆိုတော့ဒါတွေကိုကြည့်ရင်စစ်တပ်ရဲ့တရားစီရင်ရေးစနစ်ကိုလူတွေကယုံကြည်မှုကင်းမဲ့လာနေတဲ့သဘောပါလား
။ You know, I can't really speculate on what individuals, you know, what their reasons are for not reporting. What I do know
သူပါကြောင့်တရားဝင်မတိုင်ကြားရလဲဆိုတာကတယောက်ချင်းစီရဲ့အခြေအနေကိုကျွန်မခံမှန်းပြောလို့တော့မရဘူးပေါ့နော်။ဒီမရင်းတပ်ဖွဲ့အနေနဲ့ကတော့ဒီလိမ်မိုင်းဆိုင်ရာစော်ကားမှုကြုံရရင်တရားဝင်အသိပေးတိုင်ကြားတာမျိုးဖြစ်စေချင်ပါတယ်။ဒါမှဒီအဖြစ်ရှိတဲ့သူကိုဖော်ထုတ်အရေးယူနိုင်မှာပါ။တိုင်ကြားမှုမရှိဘဲနဲ့အရေးယူလို့မရပါဘူး။မရင်းတပ်ဖွဲ့အနေနဲ့ကရှေ့တန်းတိုက်ခိုက်မှုတွေမှာလုပ်ငန်းခွင်မှာတယောက်နဲ့တယောက်အပြန်အလှန်ယုံကြည်မှုရှိပြီးတော့စီးလုံးညီညွတ်နေဖို့ကတိတ်အရေးကြီးတာပါ။ဒီတော့မှအတိုင်းပြည်ကပေးရတဲ့တာဝန်ကိုလည်းထိထိရောက်ရောက်ထမ်းဆောင်နိုင်မှာဖြစ်ပါရဲ့။ဒါတွေကိုထိခိုက်နိုင်မယ့်အခြေအနေတွေကိုမရင်းတပ်ဖွဲ့ကမလိုလားပါဘူး။
ဒါပေမဲ့အခုလိုဖြစ်ရမျိုးတွေကြုံရတဲ့သူတွေအတွက်ကလည်းအလွယ်တကူထုတ်ပြောဖို့တိုင်ကြားဖို့ဆိုတာကခက်နိုင်ပါတယ်။သူတို့အတွက်စိုးရိမ်မှုမရှိဘဲနဲ့ရှေ့ထွက်ပြောလာအောင်ဒီလိုပြောလို့သူတို့အတွက်နင့်နာမှုမဖြစ်စေရဘူးလက်တုံ့ပြန်တာတွေမကြုံစေရဘူးဆိုတာမျိုးအာမခံပေးနိုင်တဲ့အားပေးတိုက်တွန်းမှုတွေရောရှိပါသလား။ဒီအတွက်လုံလောက်တဲ့ဆောင်ရွက်မှုမရှိတာရောမဖြစ်နိုင်ဘူးလားရှင့
် I truly do think that you know our sexual assault prevention response program it's an effective program. Like I said, it's
tomorrow ye le mai san ya nau shet so ga mu tai phin ye a si sin ga thi yaut de a si sin ta khu lo yong chi lak khan tha ba de le mai san ya so ga mu ri ma phit aw lo jo tin ka kwe de a ni ne a si sin ni shi de lo marine tap phwa win nai ne sin ma phit mne de ya de tin nan ri le shi ba de ko taw win than saung de ya ru long ngan ngwe maw maw mu ti pi lo lo at de tat san ya tin nan ni ko ma phit mne de ya ba de bo mu chi ti yaut de ya de tin nan ga bo jo chi ti yaut de ya de tin nan ne 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 ro kwa chin kwa ra မျိုးရှိပေမဲ့အားလုံးကတော့သူ့ရဲ့ယာတုနဲ့လုပ်ငန်းခွင်အလိုက်မဖြစ်မနေသည့်တင်နန်းတွေကိုတက်သွားကြရမှာပါ။စမကိုယ်တိုင်လည်းတလောတော့ကပဲဘူကြီးအတွက်တင်နန်းမဖြစ်မနေတဲ့ရပါတယ်။ Marine တပ်ဖွဲ့မှာတော့ပြောဖို့ခက်ခဲတယ်ဆိုတဲ့အကြောင်းအရာတွေကပါဆိုရင်ကြောက်ရွံ့မှုမရှိဘဲနဲ့ပြောနိုင်တဲ့အလေးချင်းဖြစ်အောင်လို့ဖန်တီးပေးထားပါတယ်။ခုမှဆိုးရွားတဲ့အတွေ့အကြုံခံစားရရဆိုရင်အဲ့ဒီလူတွေလိုအပ်တဲ့ပြုစုစောင့်ရှောက်မှုတွေနောက်ပြီးတော့ကူညီထောက်ပံ့မှုတွေရအောင်လို့လုပ်ပေးထားတဲ့အစီအစဉ်တွေအခိုင်အမာရှိပါတယ်ရှင့်။
လိမ္မိုင်းဆိုင်ရာကြမ်းဖက်မှုတွေဒီမတရားပြုကျင့်မှုတွေအများစုကိုကြည့်မယ်ဆိုရင်အမျိုးသမီးစစ်မှုထမ်းတွေကြုံရတာပိုပြီးတော့များပါတယ်။ဒါကဘာကြောင့်ပါလဲ။ဒါကိုဘယ်လိုတိုင်းစီနိုင်မှာမလဲရှင
့်။ The problem that you're talking about there, I mean that is it's not unique to the military. If you look at statistics, you know, women are most often
the victims of sexual assault. ဒီစစ်ဖက်လုပ်ငန်းခွင်မာတွေဖြစ်နေတဲ့ကိစ္စမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့အချက်အလက်တွေကိုကြည့်မယ်ဆိုရင်အရက်ဖက်လုပ်ငန်းခွင်တွေမှာလည်းဒီလိုမျိုးအမျိုးသမီးတွေလိမ္မိုင်းဆိုင်ရာစော်ကားမှုတွေကိုအများဆုံးကြုံရတဲ့သူတွေဖြစ်တယ်ဆိုတာတွေ့ရပါတယ်။စစ်ဖက်ခေါင်းဆောင်တွေ၊ Marine တပ်ဖွဲ့ခေါင်းဆောင်တွေကတော့ဒါကိုလုံးဝမရှိစေချင်ပါဘူး။ဒါတွေကကျွန်မပြောခဲ့သလိုပဲကျွန်တော်လုပ်ငန်းခွင်တွေအရေးကြီးတဲ့အပြန်အလှန်ယုံကြည်မှုနဲ့စီးလုံးညီညွတ်မှုကိုနှီးမျိုးစုံနဲ့ထိခိုက်စေလိုပါ။အခုဒီအခြေအနေတွေအပြီးတိုင်းရက်တက်သွားအောင်မလုပ်နိုင်သေးတာကတော့တကယ်ကိုစိတ်မကောင်းစရာကောင်းပါရဲ့ရှင်။ကင်တွေရခက်ခဲတဲ့ကိစ္စဖြစ်တာမလို့ဒါကိုကြိုတင်ကာကွယ်နိုင်မယ့်နည်းလမ်းတွေမတရားပြုတ်ခံရတဲ့သူတွေအတွက်တရားမျှတမှုရစေဖို့အတွက်အစီအစဉ်တွေပြီးတော့တင်လမ်းတွေကိုလည်းဗတ်ပေါင်းစုံကနေပြီးတော့အလေးနဲ့ထားပြီးတော့လှုပ်ဆောင်နေပါတယ်။ဒီတိုင်းအခိုင်အမာဆက်လုပ်သွားမယ်ဆိုရင်တော့အပြောင်းလဲတွေပို့ပြောဖြစ်လာမှာ။
ဘန်တူဒါဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာတော့ COVID-19 ကာယောဂါကာလမှာအိမ်ရှင်တွေကနှင်ချမဲ့ဘေးရန်တွေကိုရင်ဆိုင်နေရတဲ့အိမ်ငှားတွေရဲ့ဘဝနဲ့ဒီကာယောဂါကြောင့်ပဲလူသူဝေးရမှာအပန်းဖြေနားနေနိုင်ဖို့အတွက်မော်တော်ဘုတ်တွေဝယ်ဆီလာကြတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေတကြော့ပြန့်တိုးဖြစ်ပွားနေချိန်မှာပဲစီးပွားရေးလည်းဆက်ချဆင်းနေတာကြောင့်လူအတော်များများအလို့လက်မဲ့ဖြစ်ကုန်ပြီးအိမ်ငှားကမပေးနိုင်သူတွေတူလာနေပါတယ်။လွန်ခဲ့တဲ့လအနေငယ်ကအလို့လက်မဲ့ဖြစ်ခဲ့သူတွေဟာအခုခါမှဆိုရင်အိမ်ငှားကမပေးနိုင်တော့ပါဘူး။အလို့လက်မဲ့တွေကိုဖက်ဒရယ်အစိုးရကထပ်ဆောင်းတိုးပေးနေတဲ့ထောက်ပံ့ငွေတစ်ပတ်600ပေးနေတာလည်းရဆိုင်သွားသလိုအစိုးရကနောက်ထပ်ဘယ်တော့ထောက်ပံ့ကြီးထပ်ပေးမလဲဆိုတာကလည်းတေးသေးချာချာမသိရသေးပဲဖြစ်နေတာပါ။အိမ်ရှင်ကနှင်ချမဲ့အရေးရင်ဆိုင်ခဲ့ရတဲ့ဘော့စတန်မြို့မှာနေထိုင်သူ Jake Brooks က
And I've been living here at this apartment complex for over 4
ဒီပတ်မှာမနေလာတာ၄နှစ်ခွဲကျော်ပါပြီအမေရဲ့ဝန်ခွေညီမရဲ့နဲ့အတူနေပါတယ် COVID-19 ကပ်ရောဂါကြောင့်အမေအလုပ်ပြုသွားပြီးတဲ့နောက်မှာအိမ်ရှင်ကလည်းအိမ်မောကနေနှင်ချဖို့လုပ်ပါတယ်နေစရာမရှိမှာတော့အတော်လေးဆိုးရင်ပါတယ်အင်ဂျီယာမဲတွေထားတဲ့ကြီးရမှာမိသားစုတွေတကွဲတပြားစီလည်းမဖြစ်ချင်ပါဘူးလို့ပြောသွားတာပါကပ်ရောဂါကာလမှာအိမ်ရှင်တွေအနေနဲ့အိမ်ငှားတွေကလက်ကမပေးနိုင်ရင်အိမ်မော်ကနေမချဖို့တားမြစ်ထားတဲ့ဥပဒေသက်တမ်းထပ်မတိုးနိုင်ဖြစ်နေတဲ့တစ်ချိန်တည်းမှာလွတ်တော်နဲ့အစိုးရကြားနောက်တန်းထောက်ပံ့စည်းနဲ့ပတ်သက်ပြီးတော့အခြေအလဲမဆွေးနွေးနိုင်သေးပဲလေဖြစ်နေတာပါဒါကြောင့်သမ္မတထရမ့်ကသူ့အာဏာကိုသုံးပြီးတော့အစိုးရကကူညီထောက်ပံ့မှုတွေဆက်ပြီးသွားဖို့နဲ့တက်ကြီးထောက်ပံ့ကြီးစုငွေနဲ့ကျန်းမာရေးဆော့ဆော့စည်းလက်စားတွေကနှုတ်ယူတာတွေကိုခဏဆိုင်ထားပြီးမှညွှန်ကြားချက်တရက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထားပါတယ်ဒီညွှန်ကြားချက်ထဲမှာစီးပွားရေးလုပ်ငန်းတွေဆက်လက်ပတ်နိုင်အောင်ပံ့ပိုးပေးမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်အခုအခါမှာတော့လုပ်ငန်းတွေအတော်များများလဲတောင့်ခံနိုင်မှုကအတော်လေးခက်ခဲနေပါတယ် Brooks က
During the pandemic, a lot of people were losing their jobs, especially.
ကယောဂါကာလမှာအမေပါဝင်လူအတော်များများအလုပ်ပြုတ်ကုန်ပါတယ်။လုပ်ငန်းတွေကလည်းရပ်ဆိုင်းနေတော့တခြားအလုပ်အသစ်တစ်ခုရဖို့အတော်လေးခက်ပါတယ်လို့သူကပြောသွားတာပါ။ COVID-19 ကယောဂါကြောင့်အလွှာသီးသီးကလုပ်ငန်းတွေရပ်ဆိုင်းကုန်တာပါ။နှစ်စဉ်ကမ္ဘာတစ်လွှာကလူပေါင်းတန်းနဲ့ချီလာရောက်လည်ပတ်လေရှိတဲ့နယူးယောက်မြို့မှာဆိုရင်လေအခုကလာရောက်လည်ပတ်သူတွေမရှိတော့တာကြောင့်ဒီလုပ်ငန်းပေါ်အားထားနေရတဲ့လုပ်ငန်းတွေရပ်ဆိုင်းကုန်ပါတယ် နယူးယောက်မြို့ Times Square ရင်မြင်က Marriott Hotel မှာအဲဂျိုအဖြစ်နှစ်20ကြာအလုပ်လုပ်ခဲ့ပြီးတော့အခုအခါမှာအလုပ်လက်မဲ့ဖြစ်နေတဲ့Nelia Gonzalez ka
how am I going to be able to pay my rent which is almost $2,000 and that's
low lemme la sa ga a lo 2000 ni ba ya de so ro aing nga ga blu pay ya man naw mu ti ba u aso ya ye that sound thauk pan ji da ma ya yin meter ga tv internet pho jam ma yi ama kan ji le ma pay nai naw ba u khle ri ga le call le tet ni da so ro thro ko ma thauk pan nai naw ba u lo pyo daw da wa brooks ye ame ya so yin le အမကန်လုပ်ငန်းတစ်ခုကနေအလုပ်ပြုတ်သွားပြီးတဲ့နောက်ထပ်အလုပ်တွေထပ်ရှာလို့မရပဲဖြစ်နေတာပါ။ Jake Brooks ဟာအခုအခါမှာဆေးရုံအဂျူအဖြစ်အလုပ်လုပ်ကင်ပါတယ်။ဒါပေမဲ့လည်းနှစ်ယောက်အိမ်ခန်းပါတဲ့အပတ်မန့်အတွက်တစ်လကိုအိမ်ငှားကကို265ဒေါ်လာအထိတိုးတောင်းတာကိုမပြီးတဲ့အတွက်ဩဂုတ်လအတွင်းတရားရုံးမှာအမှုရင်ဆိုင်ရမယ့်အခြေအနေဆက်ရောက်လာပါတယ
်။ And I don't really have anywhere else to go and I wouldn't be able to afford to move.
ဘယ်မှလည်းသွားကြမရှိပါဘူး။သွားလည်းမသွားနိုင်ပါဘူး။ပြောင်းရွှေ့ဈေးကကြီးပါတယ်။တခြားနေရာပြောင်းမယ်ဆိုရင်အိမ်ငှားကသဘောတင်ရပါမယ်။ပြီးတော့အိမ်လားကလည်းပေးရမှာဆိုတော့ဒီမှာနေပြီးတော့အိမ်ငှားကပေးလိုက်တာကမှတက်တာပါအောင်မယ်။ပစ္စည်းပြောင်းရွှေ့လုပ်ဖို့လည်းလူငှားမှာဆိုတော့အိမ်ပြောင်းတာကတကယ့်ကိုဈေးစကကြီးပါတယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းအိမ်လားကမပေးနိုင်သူတွေကိုအိမ်ရှင်တွေကနှင်မချနိုင်မဲ့တားမြစ်ချက်ကိုအစိုးရကအော်တိုဝါလလည်းထီတန်းတိုးချိန်မှာတော့ဘရုတ်စ်တို့အတွက်အသက်ရှူထောင်သွားပါတယ်။ဂွန်ဇာလစ်ကတော့ COVID-19 ဖြစ်ပွားသူတွေစရင်ကောက်ယူတဲ့အလုပ်လုပ်ဖို့တင်တန်းတက်ထားပေမဲ့လည်းအခုချိန်ထိအလုပ်လုပ်ဖို့ခေါ်တာမရှိသေးဘူးလို့ဆိုရတယ်။တကယ်လို့သာ Washington DC ကအစိုးရအဖွဲ့နဲ့လွှတ်တော်ကြားထောက်ပံ့ကြေးပေးမဲ့ကိစ္စအပြည့်တည်းရထုတ်မပေးနိုင်မှုဆိုရင်တော့မကြခင်မှာပဲနေစရာမရှိတဲ့ဘဝရောက်မှာကိုလေသူကဆွေးရည်နေတာပ
ါ I don't think I will have a place to live I'll just probably
တခြားမှာလည်းနေစရာမရှိပါဘူးဆိုတော့အင်ဂျီယာမဲ့ဖြစ်ကောင်းဖြစ်သွားနိုင်ပါတယ်မသိသေးပါဘူးမိသားစုအဆင်ပြေဖို့ပဲမျှော်လင့်ပါတယ်ဘာမှမသေးချာလှပါဘူးလို့ဆိုပါတယ်ဒီအချိန်မှာပဲ COVID-19 ကရောဂါကာလနောက်ထပ်အကူအညီပေးရေးဥပဒေချမ်းကိုလွတ်တော်မှာအတည်ပြုချက်မရဘဲလွတ်တော်အားလည်းရဲ့အဖြစ်လုပ်ငန်းတွေရပ်ဆိုင်သွားရတယ်တစုံတရာစစ်ဆက်ညှိနှိုင်းရလို့အရေးပေါ်မဲခွဲတာမျိုးမရှိတော့ဘူးဆိုရင်ပုံမှန်အားဖြင့်တော့လွတ်တော်စည်းဝေးတွေကိုစက်တင်ဘာလဒုတိယဘက်လောက်မှသာပြန်ဆလေရှိပါတယ် COVID-19 အကူအညီတွေထပ်ပြီးဒီမိုကရက်ထိပ်တန်းခေါင်းဆောင်တွေနဲ့အစိုးရအကြားရပ်ပေါင်းများစွာညှိနှိုင်းနေခဲ့ကြပေမဲ့သဘောတူညီချက်မရခဲ့ကြတာပါအလုတ်လက်မဲ့တွေအတွက်အကျိုးခံစားခွင့်နဲ့လစာတွေကဖျက်တော့တာတွေရှော့ချတဲ့အကျိုးခံစားခွင့်တွေပေးဖို့သမရထရမ့်ကအမိန့်ကြေညာချက်တွေထုတ်ပြန်ခဲ့ပေမဲ့ဒီလိုထုတ်ပြန်တာဟာဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီဘူးဆိုပြီးဒီမိုကရက်တွေဘက်ကကန့်ကွက်ထားပါတယ်ခင်ဗျာ COVID-19 ကရောဂါကာလမှာ social distancing ဆိုတဲ့စီမင်းစည်းကမ်းချမှတ်ထားတာကြောင့်တက်နိုင်သူတွေကတော့အပျော်စီးမော်တော်ဘုတ်တွေဝယ်စီလာကြပါတယ်မော်တော်ဘုတ်တွေကတ်တဲ့စိတ်ကမ်းမှာဆိုရင်ပုံအများပြဆိုင်ကလာသလိုစက်ပြင်ဆိုင်တွေလည်းပိုပြီးတော့လူစီကလာပါတယ်တယောက်နဲ့တယောက်ခက်ခွာနေရပြီးတော့လူစုလို့မရတာကြောင့်တချို့တန်တန်သူတွေကမော်တော်ဘုတ်အသေးစားလေးတွေကအစဇင်ကန်တင်မော့အစုံဝယ်စီလာကြပါတယ်မော်တော်ဘုတ်ပိုင်ရှင်အန်ဒရူးစလာကီက
I think this whole thing is more stressful than
ချင်းနေတခုလုံးကကျွန်တော်တို့တည်ထားတဲ့ထင်တာထက်ပိုစိတ်ပျက်စရာကောင်းနေပါတယ်။ဆိုတော့ခဝေးဝေးမှာစိတ်လို့ကိုလို့နေဖို့အကောင်းဆုံးအချိန်မှာပဲလို့သူကပြောတော့တာပါ။မော်တော်ဘုတ်တွေပုံမှန်ရောင်းနေရချိန်မှာပဲလွန်ခဲ့တဲ့ဇူလိုင်လကဆိုရင်အယောင်တစ်ချိန်တို့တက်သွားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အလမီဒါမြို့က Atomic Tuner ရဆိုင်ပိုင်ရှင် Wayne Goldman က
We just had our best month ever. I think we sold 12 boats last month.
အယောင်အောင်လာပါပဲလွန်ခဲ့တဲ့လကမော်တော်ဘုတ်12စီးရောင်းရပါတယ်ပုံမှန်ဆိုရင်3-4စီးပဲရောင်းရတာဆိုတော့အတော်လေးရောင်းကုန်နေလာပါလို့သူကပြောသွားတာပါစည်ရင်ကိန်းကနန်းတွေအရမော်တော်ဘုတ်အယောင်ဆိုင်80ရာခိုင်နှုန်းကျော်မှာရောင်းစရာမော်တော်ဘုတ်မကျန်တော့တာဒါမှမဟုတ်အနည်းချင်းသာရှိတော့တယ်လို့ဆိုပါတယ်ဒီလိုအခြေအနေပေါ်လဲသူတို့ကကြီးနေနေကြတာပါလူနေရက်ကွက်အတွင်းကရေကန်ငယ်တွေပင်လယ်တွေသမုဒ္ဒရာတွေမှာမော်တော်ဘုတ်စီးတာဟာတခြားလူများပြားနေလဲထိတွေ့ဆက်ဆံကြမလို့ရာကြောင့်တချို့တွေက vacation နှစ်စဉ်ခီးဝေးလဲပတ်မသွားကြတော့ပဲမော်တော်ဘုတ်ဝယ်စီလာကြတာပါဘုတ်ပိုင်ရှင်စလာကီက
It gives you the option to have guests aboard I think safely
တကယ်ရင်းနေခေါ်သားလို့လည်းအဆင်ပြေပါတယ်ဒီလိုအချိန်ကမျိုးမှာအလုံးပိတ်ထားတဲ့နေရာမှာမဟုတ်တော့စိတ်လို့ကိုလို့ပြောစရာကောင်းပါတယ်လို့သူကပြောသွားတာပါအခုလိုနီးလန်းနဲ့ပန်းဖြေတာဟာကိုရိုနာဗိုင်းရပ်စ်အနေနဲ့ကိုသိမကြရပါပေမဲ့ပင်လယ်ပြင်ကအန်ဒီရီတွေကိုတော့ရင်ဆိုင်ကြရမှာပါမော်တော်ဘုတ်ပန်းရှင်တွေအနေနဲ့ safety bay အနေနဲ့ကင်းစီရေးတင်နန်းတွေတက်ရောက်ကြဖို့လဲကန်ယူရန်ဆောင်တပ်ဖွဲ့တွေကအကြံပေးထားပါတယ် ကယောဂါကာလဖြစ်တဲ့အတွက်အွန်လိုင်းသင်တန်းတွေကနေသင့်လေ့လာနိုင်ကြောင်းလည်းသူတို့ကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အတွက်ကာကွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာ second wave လို့ခေါ်တဲ့ဒုတိယလိုင်းဖြစ်နေနောက်တစ်ချိန်ယောဂါပိုးပြန့်ပွားလာမှာကိုစိုးရိမ်နေကြတာပါ။ဒီဒုတိယလိုင်းနဲ့ပတ်သက်ပြီးအနုဇေဝဗေဒပညာရှင်မခင်စာဝင်းပြေကပြောပြပေးမှာပ
ါဒုတိယလိုင်းဆိုတဲ့ဟာကတော့1918တုန်းကဖြစ်ခဲ့တဲ့ဒီ influenza pandemic ကိုသူကထိခံပြီးတော့ပြောတာပေါ့နော်ဘာလို့လဲဆိုတော့ဒီ1918မှာပထမဆုံးစစဖြစ်တော့ဒီ spring ပေါ့နော်ຫນွေဥရဒီမှာစဖြစ်တယ်ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတဲ့နှုံးနေတယ်ကြာသွားတယ်ကြာသွားပြီးတော့ရေပြင်ကြီးမြင်းတိုင်းကြာသွားပြီးတဲ့ခါကျတော့မှသူကဒီစောင်းဥရတီမှာ1918စောင်းဥရတီမှာတစ်ခါပြန်တက်တယ်တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကြာသွားတယ် infection rate က death rate ကလုံးပြန်ကြာသွားပြီးတော့1919မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကြာသွားတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကြာတယ်ဒုတိယတလိုင်းတက်တယ်ပြန်ကြရတယ်တတိယတလိုင်းတက်တယ်ပြန်ကြရတယ်အဲ့ဒီဟာကိုသူက second wave ဆိုပြီးတော့ reference အနေနဲ့ယူပြီးပြောတာပါเนาะ
COVID-19 ဟာအခုလိုဒုတိယလိုင်းဖြစ်ပြန့်ပွားခဲ့တဲ့ Spain တုပ်ကွေးဖြစ်ပွားတာနဲ့ပုံစံတူမတူတော့မသိရသေးပါဘူးသိပ္ပံပညာရှင်တွေလေ့လာနေကြဆဲဖြစ်ပြီးသူ့အကြောင်းကောင်းကောင်းမသိကြသေးပါဘူး
Vietnam လိုတိုင်းပြည်မျိုးတရုတ်ပြည်လိုသမဂ္ဂနိုင်ငံလိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ခု New Zealand လိုတိုင်းပြည်မျိုးတို့တိုင်းအစီအမှာ0ထိဖြစ်သွားပြီးတော့တခါပြန်ပြီးတော့တက်လာတယ်။တခါပြန်ပြီးတော့တွေ့ရတယ်။ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကျတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီပြည်ကြီးမြင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်လို့ဒါပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာတွေမသိသေးဘူးပေါ့နော်အဲ့တော့သေချာချာဒီဟာတစ်ခုလုံးကိုပုံသေးဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ
် virus ပိုးကူးစက်မှုတန့်သွားတာပိုများလာတာလို့အတက်ကြတွေဖြစ်တာဟာဘယ်ပုံမှာမူတည်နေပါလဲ
သူကလူတွေရဲ့ပြုမှုပုံပေါ်မှာလည်းမူတည်သလိုမျိုးဒီ virus ရဲ့မျိုးဗီဇာပြောင်းလဲမှုပုံမှာလည်းမူတည်တယ်နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဓမ္မနိုင်ငံမှာစစချင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်တဲ့ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်တော့ mutation တွေရှိခဲ့တယ်အဲဒါကြောင့် Italy တို့Spain တို့မှာဒါကြောင့်မလို့သူတို့ကကူးစက်နှုန်းသိန်းနှုန်းတွေအများကြီးများခဲ့တယ်အခုဆိုလို့ရှိရင်တော့ဒီ Brazil မှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇာဘယ်လိုမျိုးပြောင်းလာလဲဆိုတဲ့ဟာကိုဟိုလေးလာနေတော့မယ်ပေါ့နော်တို့အခုဒါတွေကဘလို့ထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုတော့ထုတ်ပြန်ချက်မရှိသေးဘူးဆက်ခါကြမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမူတည်ပါတယ်ရှင
်ကူးစက်မှုနှုန်းတေနှုန်းတိတိတသားများစေတဲ့ mutation လို့ခေါ်တဲ့မျိုးဗီဇာပြောင်းလဲမှုဆိုတာဘာပါလဲ
မျိုးဗီဇာပြောင်းလဲရဆိုတဲ့ဟာမျိုးဗီဇာရဲ့ဒီ sequence တွေကကုတ်လောက်တာပေါ့မျိုးဗီဇာ sequence တွေမှာ ADCG သူ့ရဲ့ဒီဓာတ်တတုပစ္စည်းလေးတွေနဲ့ကုတ်လောက်တဲ့ဟာမှာသူကအဲ့ဒီဟာကဒီတခုလေးပြောင်းသွားတယ်လေသူ့ကိုခုတ်လုပ်တယ်သူ့ကိုခုတ်လုပ်တယ်ဆိုတဲ့ဟာဒီဒီ ADCG ဒီလိုအတွဲတစ်ခုစီသုံးခုတွေတဲ့တခုစီအမီနိုအက်ဆစ်တစ်ခုကိုသူကကိုစားပြုတယ်အဲ့လိုကိုစားပြုတဲ့ဟာမှာသူက ADCG သုံးခုတွေတစ်ခုကဟိုအစီအစဉ်ပြောင်းသွားတယ်ဆိုတာနဲ့သူ့မှာထွက်တဲ့ protein ရဲ့ပုံစံကလည်းပြောင်းသွားတယ်ဒါကိုအဓိကအဖြစ်တော့ဒီမျိုးဗီဇာပြောင်းလဲမှုဆိုပြီးဒါကိုသူက mutation ဆိုပြီးခေါ်တာပေါ့နော်protein ကပလဲဆဲဂျိုလေးလိုမျိုးကြည့်လိုက်မယ်ဆိုရင်သူပလဲလေးတွေအကုန်လုံးစီထားတဲ့ပလဲဆဲဂျိုဒီ protein ဆိုလို့ရှိရင်ပလဲတစ်ခုစီ amino acid တလုံး amino acid တလုံးစီမှာအဖြူလေးတွေကြီးပဲလာပြီးအဲ့တလုံးမှာမဲသွားတယ်ဆိုလို့ရှိရင်ဒီဟာစီ mutation ဖြစ်နေတာ mutation ဖြစ်နေတဲ့ဟာဒီသူ့ရဲ့ဒီပလဲဆဲဂျိုကဒီအလုံးကပုံစံမတူတော့ဘူးဖြစ်သွားတယ်ပုံစံမတူတော့ဘူးဖြစ်သွားတဲ့အခါကျရင်သူ့ရဲ့ပလဲဆဲဂျိုကိုခွေတဲ့အချိန်ပေါ့ဘာလို့လဲဆိုတော့ဒီ protein တွေအကုန်လုံးကသူကကိုယ်ထဲမှာနေတယ်ဆိုလို့ရှိရင်အတားလိုက်ကြည့်နေတာမဟုတ်ဘူး။သူ 3D ပုံစံမျိုးပေါ့နော်။ဘလိုမျိုးနေမလဲ။သူတို့ရဲ့ပုံစံကြီးရှိတယ်။အဲ့ပုံစံပြောင်းသွားတယ်။ပြောင်းသွားတဲ့ခါကျရင်သူတို့ရဲ့ဒီ receptor ကိုဘိုင်းနိုင် receptor ဆိုတာဒီကိုယ်ထဲမှာ host လက်ခံကောင်ရဲ့ receptor ကိုသူတို့ရဲ့ကုတ်နိုင်တာဒီဘလောက်ဟို attraction ရှိတယ်လဲ။ဘလောက်ကုတ်နိုင်တယ်လဲ။ဘလောက်မြဲတယ်လဲဆိုတဲ့ဟာအစကွာ။အဲ့ဒီအတွက်ကြောင့်မလို့သူကဒီ mutation ကြောင့်ပြန်ပြီးတော့ပြန့်နှံ့အားပိုများတယ်ဆိုပြီးအဲ့လိုမျိုးဖြစ်သွားတာ
။မျိုးဗီဇပြောင်းလဲတဲ့ပုံစံကိုလေ့လာပြီးကာဝယ်ဆေးတွေကုသဆေးတွေ ထုတ်နိုင်ဖို့အတွက်ကြိုးစားနေကြတာပ
ါအခုချိန်ထိကတော့စပြီးတော့တွေ့တဲ့ COVID-19 virus ပေါ်ဒီသူနဲ့မျိုးဗီဇာတူတယ်96.4ခန့်လုံးတူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခေါပုံစံရှိတဲ့လင်းတို့ပေါ့နော်မြင်းခေါပုံ horse shoe bats 18မှာတွေ့ခဲ့တဲ့ဟာ96.4ခန့်လုံးမျိုးဗီဇာတူတယ်ကျန်တဲ့အဲ့ဒီဒီ3.6ခန့်လုံးလောက်ကလေးရတာနည်းနည်းကွဲသွားတယ်ကွဲသွားတဲ့ဟာအဓိကတွေ့ရတဲ့ဟာတော့ပေါင်းတဲ့ဒီ spike protein နော်ဒီကျန်မောက်ဒီဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှရှိတဲ့ဟာနဲ့ virus ကကျန်မောက်ဒီဆိုရင်တွေ့မယ်ဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးကဒီ receptor ကိုလာပြီးတော့ ठी receptor လာပြီး ठी ပြီးတော့ပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဒီလိုဝင်နေဆိုအဲ့ဒီဟာမှအဓိကကွဲသွားတယ်ပေါ့နော်ဆာကျွန်တော်ဂျာကန်ကဒီသင်ခွေချလို့ပုံစံမျိုးတတဝါကနေပြီးကူးတယ်ဆိုပြီးရှေ့ဆက်ပြီးတော့ထပ်ပြီးတော့ဟိုတတ်တေအထောက်ထားထပ်မတွေ့ရတဲ့အတွက်ဂျာကန်ဘာကောင်လဲဆိုတာတော့ကူတီရှာနေတော့မှာပေါ့ဆက်လာချင်းတွေကသူတို့ရဲ့ဒီမျိုးဗီဇာ sequence ပေါ့မျိုးဗီဇာ sequence ကိုသူတို့တင်တဲ့အရာကိုဒါဒီလောက်တူတယ်ဆိုပြီးတွက်တယ်ဒီမျိုးဗီဇာဒီကနေတဆင့်ပြောင်းသွားတယ်ဥရောပတွေ့ခဲ့တဲ့လူနာရေးစီကမျိုးဗီဇာနဲ့ဒါကတရုတ်တီမှာမျိုးဗီဇာနဲ့တစ်ခါပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကြတော့ဒါကတော့အဲ့ဒီ spike protein မှာသူကပြောင်းလဲမှုလေးရှိတယ်။တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကခံမှန်းတယ်ပေါ့။ဒီဒါကြောင့်မလို့ဥရောပမှာပြန့်သွားတဲ့နှုံးကတရုတ်ဒီမှာပြန့်သွားတဲ့နှုံးထက်ကိုသူကအစမတန်ပို့ပြီးတော့ညားသွားတယ်။ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာကိုတော့ကျွန်တော်တို့လည်းဒါလေးလာနေတော့မယ်ဒီသိပ္ပံပညာရှင်တွေလည်းသူတို့လည်းဒီဂျူနေင်းနဲ့ပဲလေးလာနေတော့မယ်ပေါ့နော်။အဲဒီတစ်ချိန်ထဲမှာပဲသူတို့ကဒီတွေ့တဲ့ဒီ spike protein ကို target လုပ်တာဒီအထူးရောက်ဆုံးဖြစ်တဲ့တော့ကြောင့်တော်တော်များများကာကွယ်ဆေးတွေကလည်းဒါလိုပဲဟိုအခုဥတည်နေကြရပေါ့ဟုတ်ကဲ့
မခင်ဇာဝင်းပြည့်အပြောချခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ရောဂါကြောင့်တည်ရတဲ့သေဆုံးသူအများဆုံးအဖြစ်နဲ့ကြုံခဲ့ရပြီးတဲ့နောက်လက်ရှိအခြေအနေဟာကျဉ်းနှံအားရစရာရှိကြောင်းအမေရိကန်ထိပ်တန်းကျန်းမာရေးပညာရှင်ဒေါက်တာအန်သနီဖောက်ချီကပြောလိုက်ပါတယ်။ကျွန်တော်တို့မျှမထားတဲ့အခြေအနေမျိုးမရောက်သေးပါဘူး။တမိုင်းတလျှောက်ဆိုးဝါးလာတဲ့ကာယရောဂါပေကြီးထဲမှာရောက်နေတော့မှဆိုပြီးတော့ဒေါက်တာဖောက်ချီကပြောဆိုသွားတာပါ။အမေရိကမှာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့မေလအနောက်ပိုင်းကဆက်လို့တရက်ထဲသေဆုံးသူအများဆုံးအဖြစ်နဲ့1500ဝန်းကျင်ထိပုံထူးနေမှာစံချိန်တင်ရောက်ရှိလာပြီးနောက်တစ်နေ့မှာပဲ National Geographic ဆွေးနွေးပွဲမှာပြောဆိုရလဲဖြစ်ပါတယ်။ဒီသတင်းမှာအတွင်းကာယရောဂါအခြေအနေတိုးတက်ကောင်းမွန်လာဖို့မျှော်မှန်းထားပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့ပေမဲ့ဒေါက်တာဖောက်ချီကတော့ဗဟိုနဲ့ပြည်နယ်အစိုးရပူးပေါင်းဆောင်ရွက်ခြင်းမရှိရင်ပိုကူးခံရသူတိုးလာလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။လက်ရှိအချိန်ထိအမေရိကန်မှာပိုကူးခံရသူ 9.2 တန်းကျော်နဲ့တိတ်ဆုံးသူက 36,000 ကျော်ရှိနေပြီးကမ္ဘာမှာပိုကူးဆက်မှုရောတိတ်ဆုံးသူမှာအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်တောက်ကြနေတရက်ထဲတိတ်ဆုံးသူ 1,009 ဦးရှိတဲ့အတွက်ကမ္ဘာမှာတိတ်ဆုံးသူအများဆုံးစတုတ်ထမြောက်နိုင်ငံဖြစ်လာပါတယ်။အမေရိကန်၊ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေကတော့တိတ်ဆုံးသူအများဆုံးရှိတဲ့ထိပ်က၃နိုင်ငံမှာတောက်ကြတရက်ထဲပုဂုခံရသူ 64,500 ကျော်ရှိတဲ့အတွက်လဲအိန္ဒိယမှာပုဂုခံရသူစုစုပေါင်း 2.4 တန်းကျော်သွားပါပြီ။ပုဂုခံရသူအနေနဲ့ဆိုရင်တော့အမေရိကန်နဲ့ဘရာဇီးပြီးရင်အိန္ဒိယကတတိယအများဆုံးပါ။အာရှပစိဖိတ်နိုင်ငံတွေထဲမှာဆိုရင်တော့တောင်ကိုရီးယားမှာတရက်ထဲအများဆုံးပုဂုခံရသူ103ဦးတွေ့ရှိခဲ့ပါတယ်။အများစုကတော့ဆိုးမျိုးကဖြစ်တာကြောင့်အနီးတစ်ဝိုက်ကခရီးယန်ဖျားကျောင်းတွေကိုအုပ်ချုပ်ရမှုကနှစ်ပတ်ကြာပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားမှာခရီးယန်ဖျားကျောင်းတွေကနေအဓိကပုဂုဆက်နေတာပါ။နယူးဇီလန်နိုင်ငံမှာတော့3လကျော်အတွင်းပြည်တွင်းပိုကူးခံရသူ30ကျော်ထိပြန်တွေ့လာတဲ့အတွက်အော့ကလန်မြို့မှာချမှတ်ထားတဲ့သွာလာကန်တမိုရီကိုနောက်ထပ်12ရက်တိုးလိုက်ပါတယ်။ဟောင်ကောင်မှာတော့မနေ့ကပိုကူးသူအသစ်69ဦးနဲ့တေဆုံးသူက3ဦးရှိခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာလည်းဒီကနေ့ပိုကူးသူ6,200ကျော်တိုးလာတာကြောင့်စုစုပေါင်း35,000ကျော်ရှိကြောင်းအစိုးရကထုတ်ပြန်ထားပါတယ်။အင်ဒိုနီးရှားမှာတော့ဒီကနေ့ပိုကူးခံရသူ2300ကျော်နဲ့တေဆုံးသူက53ဦးရှိတဲ့အကြောင်းကိုဗစ် -19 ကန့်တွဲထိန်းချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာအကြီးအကျယ်ရေကြီးနေတာကြောင့်လူ22ဦးထပ်မံတေဆုံးပြီးတော့နောက်ထပ်လူ4ဦးပျောက်ဆုံးနေတယ်လို့နိုင်ငံတကာကြက်ချင်နေအဖွဲ့နဲ့လာချန်နေအဖွဲ့ IFRC ကပြောပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားဖော်ပြထားတဲ့ IFRC ရဲ့ကြေညာချက်မှာတော့ရေကြီးရေရှမ်းမှုကြောင့်သီးနှံဆိုင်ခင်အတော်များများလည်းပျက်စီးသွားတယ်လို့ဆိုပါတယ်။ဒီဖြစ်ရကြောင်ကာလာတာရှိစာနာရိတ်ကရှားပါမှုနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးပို့ပြီးတော့ထိနာစေပါတယ်။
အစိုးရပိုင်း KCNA သတင်းဌာနကလည်းရည်ကြီးမှုကြောင့်တည်နှံဆိုင်ခင်းဧကပေါင်းသသိန်းဝန်းကျင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အင်ချေ18,000ကျော်ပျက်စီးတာရေဝင်နာတွေဖြစ်ခဲ့တယ်လို့တောက်ကြနေမှာပြောပါရယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာစင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနေ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်ကျွန်မနောက်လာပါ
This program has come to you from the Voice of America, Washington.